Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အစံရဲ့2020ခုနှစ်စက်တင်ဘာလ4ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိဒိုင်းတိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပါရှင်။ဒီမှာနောက်လာပါဒီညအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုတင်ပြသွားမှာပါ။အမေရိကန်ခေတ်သစ်သမိုင်းတစ်လျှောက်ခက်ခဲဆုံးလို့ဆိုရဲလာမယ့်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့ပို့ပြီးတော့ဆိတ်ရှုပ်ထွေးစေမယ့်အကြောင်းအရာတွေကိုသမ္မတဒေါ်နယ်ထရမ့်ကပြောဆိုလာပါတယ်။စာရိတ်ကနေမဲပေးတဲ့စနစ်အလုပ်ဖြစ်မဖြစ်စမ်းသပ်ကြည့်တဲ့အနေနဲ့သူ့ကိုထောက်ခံသူတွေနှစ်ကြိမ်မဲပေးကြပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတခါပြန်ရှင်းလင်းဖို့သမ္မတထရမ့်ကြိုးစားနေပါတယ်။စာရိတ်ကနေပေးကြမဲ့မဲတွေကနေမဲမတမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကတက်တည်အထောက်အထားရှိပဲအချိန်ချင်းဆွဆွဲပြောဆိုထားပြီးစာရိုက်ကမဲရီတကယ်ပဲရေတွက်ခံရသလားဆိုတာသိချဖို့မဲယုံတွေကိုလည်းတွားပြီးတော့မဲပေးချဖို့ North Carolina ပြည်နယ် Wilmington မြို့ WECD ရုပ်သံနဲ့ပေါ်ရူနဲ့တွေ့ဆုံမင်းမြတ်ခါမှသမ္မတထရမ့်ကပြောဆိုခဲ့တာပါ Pennsylvania ပြည်နယ် Lathrop မြို့မှာတော့သူ့စကားတွေကိုပြန်ပြီးတော့ရှင်းလင်းဖို့သမ္မတထရမ့်ကြိုးစားလာပုံရပါတယ်သူ့ကိုထောက်ခံသူတွေအနေနဲ့စာရိုက်ကနေပို့လိုက်တဲ့မဲတွေပါမပါဆိုတာမဲယုံမှာတွားပြီးစစ်ဆေးပြီးတော့မဲတွေပါတယ်ဆိုရင်တော့နောက်တစ်ကြိမ်မဲပေးကြမလို့ပါဘူးဆိုပြီးသူ့ကိုထောက်ခံသူလူအုပ်ကြီးကိုပြောဆိုခဲ့တာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နိုဝင်ဘာ3ရက်သမရရွေးကောက်ပွဲမှာမဲယုံတွေကိုလူကိုယ်ရင်သွားစရာမလိုပဲစားရိုက်ကနေမဲထဲနိုင်အောင်ရွေးကောက်ပွဲဆိုင်ရာပြည်내တာဝန်ရှိသူတွေစီစဉ်နေကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအော်ရီဂွန်ပြည်နယ်ပော်တန်မြို့ကလက်ရရင်အဖွဲ့တွေကိုထောက်ခံတဲ့လူတယောက်ကိုပြီးခဲ့တဲ့တစ်ပတ်ကတနက်နဲ့တိုက်ခတ်ခဲ့သူအဖြစ်တဏျာရှိခံရတယ်လို့တာဝန်ရှိသူတွေဖမ်းဆီးချိန်မှာတိတ်ဆုံသွားတယ်လို့တရားရေးဌာနအကြီးတန်းအရာရှိတဦးက AP သတင်းဌာနကိုကြားရပြနေမှာပြောပါတယ်။တဏျာရှိခံရသူမိုက်ကယ်ရီနိုကိုဝါရှင်တန်ပြည်နယ်လီစီမြို့မှာဖမ်းဆီးခဲ့တာပါ။အသက်29နှစ်အရွယ်အာရွန်ဂျေဒန်နယ်ဆန်ပြင်ဘက်ကိုတနက်နဲ့ပြစ်ခံရလို့စနေနေ့ကတိတ်ဆုံသွားခဲ့တဲ့ဖြစ်ရပ်မှာရီနိုဟာအဓိကတဏျာရှိသူဖြစ်တယ်လို့အဲ့ဒီရဲ့အရာရှိကပြောပါတယ်။ဖမ်းရထုတ်ခံထားတဲ့ Renault ကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI နဲ့အမေရိကန်တရားရေးဌာနရဲတပ်ဖွဲ့ဝင်တွေကကြာရာပြင်းနေမှာဖမ်းဆီးခဲ့ကြတာပါ။အဲ့ဒီလိုဖမ်းဆီးချိန်မှာတနက်တိုင်ထားတဲ့ Renault ကိုတရားဥပဒေစိုးမိုးရေးအရာရှိတဦးကတနက်နဲ့တိုက်ခတ်ခဲ့တယ်လို့နာမည်မဖော်လို့တဲ့အဲ့ဒီအရာရှိကပြောပါတယ်။ဖြစ်ခဲ့တဲ့မတ်လကအမေရိကန်လူမဲတဦးရဲတို့အဖမ်းခံရချိန်မှာအသက်ရှူကျက်ပြီးတိတ်ဆုံးခဲ့တဲ့ကိစ္စနဲ့ဆက်စပ်နေတဲ့ရဲအရာရှိ9ယောက်ကိုနယူးယောက်ပြည်နယ် Rochester မြို့တော်ဝန်ကအလုကရက်ဆဲလိုက်ပါတယ်။မြို့တော်ဝန် Lovely Warren ကရဲအရာရှိတွေကိုကြာတာပတင်းနဲ့မှအလုပ်ဖြုတ်ပြတာပါအဖို့အစားလုံးဝမပါတဲ့လူမဲ့အမျိုးသား Daniel Prud နောက်ပြန်လက်ထိတ်ခံရတဲ့ပုံရိပ်တွေကိုရဲအရာရှိရဲ့ရင်မမှာတတ်ထားတဲ့ကင်မရာပုံရိပ်မှာတွေ့ရပါတယ် Prud တိတ်ဆုံးမှုနဲ့ပတ်သက်ပြီးရဲအရာရှိတွေကသူ့ကိုလှနဲ့ချီလဲစားခဲ့ကြတယ်လို့မြို့တော်ဝန်ကပြောပါတယ်မွေးရစီလွန်ပြီးတော့ Prud တိတ်ဆုံးခဲ့တာပါလို့ရဲတပ်ဖွဲ့အကြီးကဲ Leron Singletary ကပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ဗီဒီယိုပုံရိပ်တွေဟာရဲတပ်ဖွဲ့အကြီးကရဲ့ပြောဆိုချက်နဲ့လုံးဝကွဲပြားနေတယ်လို့လည်းမြို့တော်ဝန်ကပြောပါတယ်။ Singletary ကတော့ဒီကိစ္စကိုဖုံးကွယ်ထားတာမရှိဘူးဆိုပြီးတော့ငြင်းဆိုထားတာပါ။ Brute မိသားစုရဲ့တောင်းဆိုချက်ကြောင့်ဗိုလ်ထုနေမှာအဲ့ဒီဗီဒီယိုကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်ရောကခန်းစားနေရတဲ့တိတ်ဆုံးသူ Brute ဟာသူနေထိုင်ရာ Chicago မြို့ကနေ Rochester မြို့ကအကူဖြစ်သူ Joe စီအလဲပတ်ရောက်နေခဲ့တာပါ။သူကိုဆေးရုံပြပြီးနှာရည်ပိုင်းအကြာမှာစိတ်မတည်မငြိမ်ဖြစ်လာပြီးအိမ်ကထွက်သွားချိန်မှာရဲတို့ဖမ်းဆီးတာကိုခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ဖမ်းဆီးစဉ်အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေအများအပြားတိုက်ဆုံနေရတဲ့အတွက်နိုင်ငံတော်ဆန္ဒပြပွဲတွေစတိုက်ဆိုးသလိုပေါ်ပေါက်နေချိန်မှာဘရူတိုက်ဆုံတဲ့ဗီဒီယိုထွက်လာတာလည်းဖြစ်ပါတယ်။ဂရိနဲ့တူရကီနိုင်ငံကြားရေပြင်ပိုင်းနဲ့အရင်ပွားနေတဲ့မြေထဲပင်လယ်ဒေသအရှေ့ဘက်ပိုင်းမှာတူရကီကစီးရီလေ့ကျင့်မှုတွေအကြီးအကျယ်လုပ်နေတဲ့အတွက်မတော်တဆထိတိုက်သွင်းမှုတွေဖြစ်မလာအောင်နိုင်ငံကတွေ့ဆုံဆွေးနွေးဖို့တဘောတူလိုက်ပါပြီ။မြောက်အတလတ်တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံသားဒီကိစ္စကိုတန်တမာရင်းနှီးနဲ့ဖြေရှင်းဖို့ကြိုးစားတာမှလည်းအောင်မြင်မှုမရတာကြောင့်ဆိုရင်မှုတွေတိုးလာချိန်မှာပဲနေတိုအတွင်းရင်းမှုချုပ်ရန်စတိုလန်ဘတ်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့နိုင်ငံဆွေးနွေးဖို့ဖြစ်လာတာပါ။ပြည်ထဲပင်လယ်ဒေသအရှေ့ပိုင်းမှာစီးရဲအရာထိတိုက်ရင်ဆိုင်တွေးမှုတွေဖြစ်မလာအောင်ရှောင်ရှားဖို့ဂရိနဲ့တူရကီတို့သဘောတူခဲ့ကြတယ်လို့စတိုလန်ဘတ်ရဲ့ဂျာရာပလင်းနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီရက်ပင်လည်းအရှေ့ပိုင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့တူရကီနဲ့ဂရိနိုင်ငံကြားကာလရှည်ကြာအငြင်းပွားနေကြတာပါ။အင်္ဂါနေ့မှာစတင်လိုက်တဲ့နံပါတ်ကြားစီရေးလေ့ကျင့်မှုကိုတုံ့ပြန်နေတဲ့အနေနဲ့ဂရိနိုင်ငံကလည်းတူရကီနဲ့ဆက်အနေကကတ်စတယ်လိုရီဇိုမြို့ကိုစစ်တပ်ဖွဲ့တွေဆီလုခဲ့ပါတယ်။ဒီလို့ရက်ကပုံမှန်စီရေးလေ့ကျင့်မှုသာဖြစ်တယ်လို့ဂရိတို့ကပြောပေမဲ့တူရကီကတော့ရန်စတဲ့လို့ရအဖြစ်ရှုံမြင်နေပါတယ်။
Please do not try to test in Turkey. We are crazy mission.
တူရကီကိုတော့လာမစမ်းနဲ့တူရကီဘက်ကတနေ့ဘလို့တုံ့ပြန်မလဲဆိုတာဘယ်သူမှမခံမနိုင်ပါဘူး။ကျုပ်တို့ဘက်ကစိတ်ရှည်လက်ရှည်နဲ့စောင့်ကြည့်အောင်ပါ။တနေ့တော့ကောင်းကောင်းကြီးတုံ့ပြန်မှာဖြစ်ပါတယ်လို့တူရကီသမ္မတအကြံပေးမာဆူဒ်ကာစင်ကပြောဆိုသွားတာပါ။ မြေထဲပင်လယ်ဒေသမှာသဘာဝတန်ငွေတွေအများအပြားတွေ့ရှိခဲ့တာကြောင့်ဆယ်စုနှစ်တွေနဲ့ချီနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအခြေအတင်ဖြစ်နေတဲ့ Greece နဲ့ Turkey နိုင်ငံကြောင်းတင်းမာမှုတွေပိုတိုးလာတာလည်းဖြစ်ပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီကနေ့သောကြာနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်။ကောင်းမကိုဗစ် -19 ကာကွယ်ဆေးမရတဲ့နိုင်ငံမရှိရအောင်ရှေ့လာမယ့်နှစ်နှစ်အတွင်းကာကွယ်ဆေးထုတ်လုပ်သူဒါဇင်ပေါင်းများစွာစီကထွက်လာမယ့်ကိုဗစ် -19 ကာကွယ်ဆေးတွေကိုအများဆုံးနဲ့အမြန်ဆုံးဝယ်ယူဖြန့်ဖြူးတာတွေကိုဦးဆောင်သွားမယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကမနေ့ကပြောလိုက်ပါတယ်။COVAX လို့ခေါ်တဲ့ COVID-19 ကာကွယ်ဆေးဖြန့်ဝေမဲ့အစီအစဉ်ကို UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO တို့ကပူးတွဲဦးဆောင်သွားမှာဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံ86နိုင်ငံကဒီအစီအစဉ်မှာပါဝင်ကြမှာဖြစ်ပြီးဒီအစီအစဉ်ရကာကွယ်ဆေးတွေကိုဝယ်ယူပြီးတော့ကမ္ဘာ့တော်ကဝင်ငွေနေတဲ့နိုင်ငံတွေနဲ့အလယ်လတ်ဝင်ငွေအနေနဲ့နိုင်ငံ92နိုင်ငံကိုအညီအမျှခွဲဝေပေးသွားဖို့ရည်ရွယ်ထားတယ်လို့ UNICEF ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါကအစိုးရတွေဆေးထုတ်လုပ်သူတွေနဲ့အကျိုးတူပူးပေါင်းဆောင်ရွက်သူတွေအားလုံးပေါင်းပြီးတော့ COVID-19 ကပ်ရောဂါကိုဆက်ပြီးတော့ကာကွယ်တိုက်ဖြတ်ဖို့လုပ်တဲ့အကျိုးတူဆောင်ရွက်မှုဖြစ်တယ်လို့ UNICEF အဖွဲ့ရဲ့အမှုဆောင်ညင်ကြားရေးမှူး Henry Ford ကကြေညာချက်ထဲမှာပြောပါတယ်။ကာကွယ်ဆေးတွေရတဲ့အခါမှာနိုင်ငံတိုင်းအတွက်ခဏဦးလိုအပ်တဲ့ကာကွယ်ဆေးတွေကိုသာဓုညီမျှပေးအပ်ရခြင်းနဲ့အမြန်ပေးနိုင်အောင် UNICEF အဖွဲ့ရဲ့သူမတူရဲ့လှုပ်ဆောင်နိုင်စွမ်းကိုအသုံးပြုသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကာကွယ်ဆေးတွေကိုတိတ်ဆိတ်တူလောင်လာနိုင်ခြင်းရှိတာကြောင့်အဲ့လိုမလုပ်ဖို့အဲ့လိုလုပ်လိုက်ခြင်းအပြင်ကာယောဂရဲ့အကျိုးဆက်တွေကပိုပြီးတော့ဆိုးဝါးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဲဒေါက်တာတက်ဒရော့စ်ဂေဘရီယက်စ်ကလည်းပြီးခဲ့တဲ့ဩဂတ်လကသတိပေးထားပါတယ်ခင်ဗျာ။နိုမာလာမှာအစိုးဆုံးထွက်လာနိုင်တဲ့ COVID-19 ကာကွယ်ဆေးနှမျိုးဟာအလားအလာကောင်းတဲ့နည်းစနစ်တွေကိုအသုံးပြုထားပြီးထွက်လာဖို့အတွက်အချိန်ကုန်မြင့်လှုပ်ဆောင်နေတယ်လို့ကျွမ်းကျင်သူတွေကပြောလိုက်ပါတယ်။ရောဂါပိုးစမျိုးဗီဇကိုအခြေခံတဲ့အဒီကာဝယ်ဆေးအစ်စ်တွေကိုအသုံးပြုတဲ့အခါမှာဘေးအန္တရာယ်ခင်းခင်းနဲ့ထိထိရောက်ရောက်အသုံးပြုနိုင်မလားဆိုတာကိုပထမဆုံးစမ်းသပ်ခံရမှာဖြစ်ပါတယ်။အမေရိကန်ခြေစိုက်ဇီဝနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Moderna ကကာဝယ်ဆေးတစ်မျိုးကိုထုတ်လုပ်နေပြီးတော့နောက်တစ်ခုကတော့ Germany က BioNTech ဆေးကုမ္ပဏီနဲ့အမေရိကန်မှာခြေစိုက်တဲ့ Pfizer ကုမ္ပဏီတို့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီမတိုင်ငယ်ထုတ်လုပ်တဲ့ကာကွယ်ဆေးတွေကတော့ရောဂါပိုးကိုတည်သေးတာဒါမှမဟုတ်အားလဲသွားစေတဲ့ကိုယ်ခန္ဓာစနစ်ကိုဖြစ်ပေါ်စေပါတယ်။ကာကွယ်ဆေးအစ်စ်ထဲမှာတော့ mRNA လို့ခေါ်တဲ့မျိုးဗီဇတစ်ခုလည်းပါဝင်ပြီးတော့အဲ့ဒီ mRNA ကလူရဲ့ခန္ဓာကိုယ်ထဲမှာဗိုင်းရပ်စ်မျိုးကိုဖြစ်ပေါ်စေပြီးအဲ့ဒီဗိုင်းရပ်စ်က COVID-19 ရောဂါပိုးကိုတိုက်ဖျက်ပေးမဲ့ကိုယ်ခန္ဓာစနစ်ကိုအားကောင်းစေမှာဖြစ်ပါတယ်။အဲ့ဒီကာကွယ်ဆေးတွေဟာလူတွေကိုကုသဖို့အတွက်မျိုးဗီဇကိုအခြေခံပြီးထုတ်လုပ်ထားတဲ့ပထမဆုံးကာကွယ်ဆေးတွေဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူအရေအတွက် 8,300 ကျော်ရှိတဲ့အတွက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဥယျာဉ်ဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ဘရဇိုးနိုင်ငံလောက်နီးနီးရှိလာပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအိန္ဒိယမှာကူးစက်သူ 8,342 ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း 3,900 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယချမ်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်နောက်ထပ်သေဆုံးသူ 1,096 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 68,452 ယောက်ရှိသွားပြီဖြစ်တယ်လို့ဒီနေ့မှပြောပါရယ်။အိန္ဒိယမှာဗိုင်းရပ်စ်ကြောင့်သေဆုံးမှုနှုန်းက 1.9 ရာခိုင်နှုန်းရှိတာကြောင့်ကမ္ဘာတစ်ဝန်းသေဆုံးမှုနှုန်း 3.3 ရာခိုင်နှုန်းထက်စာရင်အတော်လေးကိုနည်းတယ်လို့အာဏာပိုင်တွေကပြောပေမဲ့ကျွမ်းကျင်သူတွေကတော့တချို့ပြည်နယ်တွေဟာသေဆုံးမှုကိုလျှော့ပြီးဖော်ပြနေသလားလို့မေးခွန်းထုတ်နေကြပါရယ်။အိန္ဒိယမှာပြီးခဲ့တဲ့ဩဂတ်လတလထဲမှာလည်းဗိုင်းရပ်စ်ကူးစက်ခံသူ2,000လောက်ရှိခဲ့တာပါ။ဩစတြေးလျနိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်တက်ကြီးဆောက်ရှောက်ရေးကြီးဟာကအစောပိုင်းမှာ53ယောက်အပါအဝင်6ယောက်ထပ်တိုးပြီးတော့ဒီနေ့မှစုစုပေါင်း59ယောက်တည်ဆုံခဲ့တာကြောင့်အခုဆိုရင်တည်ဆုံသူစုစုပေါင်း939ယောက်ရှိသွားပြီဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။မဘုံမြို့မှာကူးစက်မှုတွေပြန့်နှံ့တာကတက်ကြီးဆောက်ရှောက်ရေးကြီးဟာတွေကိုအလင်းမြန်ကူးစက်ကုန်တာကြောင့်လူတွေရာနဲ့ချီတည်ဆုံခဲ့ပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေဟာဖြည်းဖြည်းချင်းကျဆင်းလာနေပြီးဒီနေ့မှကူးစက်သူ82ယောက်ရှိတယ်လို့ဗစ်တိုးရီးယားပြည်နယ်အာဏာပိုင်တွေကပြောပါတယ်။နယူးဇီလန်နိုင်ငံမှာတော့ဒီနေ့မှဗိုင်းရပ်စ်ကြောင့်အော့ကလန်ဆေးရုံမှာတက်နေတဲ့အသက်50ကျော်အမျိုးသားတူတည်ဆုံသွားတဲ့အတွက်ဒါဟာ3လကျော်ကာလအတွင်းမှာပထမဆုံးတည်ဆုံမှုဖြစ်ပါတယ်။နယူးဇီလန်မှာကူးစက်ခံသူ1,900ကျော်နဲ့တည်ဆုံသူ23ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒေါင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှ ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ198ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။အာဂျင်တီးနားတိုင်းစစ်မှုမက်ဆီနဲ့ဘာစလိုနာအသင်းတို့လမ်းခွဲဖို့အတွက်လက်ဖက်ဆွေးနွေးတာတွေတိုးတက်မှုတစုံတရာမရှိဘဲနဲ့အရှိမတိုးနှောင်းမဆုတ်ဖြစ်နေပါတယ်။မက်ဆီရဲ့အေဂျင့်လည်းဖြစ်ဘာကင်လည်းဖြစ်တဲ့ဟော်ဟေးမက်ဆီနဲ့ဘာစလိုနာအသင်းဥက္ကဋ္ဌတို့ဗိုလ်ထုနေ့ကတနအီခွဲကြာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့လက်ဖက်သဘောတူညီမှုတစုံတရာမရခဲ့ကြပါဘူး။ဘာစလိုနာဥက္ကဋ္ဌဂျိုးဆက်ဘာတိုမီယိုကတော့ဒီပြားတဲ့ရော်နယ်ကိုမန်လက်ထက်အသင်းကိုပြန်လည်တည်ဆောက်တဲ့နေရာမှာမက်ဆီဟာအဓိကအခမ်းအနားကပါဝင်နေပြီးတော့သူ့ကိုတည်ပြီးတော့အသင်းကိုဆက်ပြီးတော့တည်ဆောက်သွားမှာဖြစ်ကြောင်းမက်ဆီဟာလည်းဘာစလိုနာနဲ့စာချုပ်ဆက်ပြီးတော့ရှိနေသေးတယ်လို့ပြောကြောင်းစပိန်သတင်းစာတွေကဖော်ပြနေပါတယ်။မက်ဆီရဲ့ဖခင်ကတော့မက်ဆီအနေနဲ့အသင်းမှာဆက်နေဖို့တော့အလုံးစုံခက်ခဲတယ်လို့သတင်းတောက်တွေကပြောပါတယ်။အခုလောလောဆယ်မှာတော့နှစ်ဖက်ကြားဆွေးနွေးမှုတွေဟာတစုံတရာတိုးတက်မှုမရှိသေးပဲဆွေးနွေးမှုတွေနောက်ထပ်ဆက်ပြီးတော့လုပ်သွားအောင်မှာဖြစ်ပါတယ်။အခုချိန်ကြီးတော့မက်ဆီဟာအသင်းနဲ့ပြန်ပြီးတော့လေ့ကျင့်ခန်းမဆင်းသေးပါဘူး။အချိန်တည်းမှာပဲဥရုဂွေးတိုက်စစ်မှုလူးဝစ်ဆွာရက်စ်ကတော့ Juventus အသင်းကိုပြောင်းဖို့သဘောတူညီမှုရသွားပြီဆိုပြီးတော့ဥရောပသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။ The American အသံရဲ့တောကြနေညပိုင်းမြန်မာဘာသာစီစဉ်တွေကို90နာရီထိဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုဗစ်ကရောဂါကြောင့်သေဆုံးသူနောက်တူအပါအဝင်အတီးပြူလူနာတွေတိုးလာနေတဲ့အတွက်ရောဂါကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ရောဂါကူးစက်ခံထားရတဲ့အသက်46နှစ်အရွယ်အမျိုးသမီးတဦးရန်ကုန်မြို့မှာဆေးကုသမှုခံရင်းသေဆုံးသွားခဲ့တယ်လို့နောက်ထပ်လည်းအတီးပြူလူနာတွေဆက်ဆဲတွေ့ရှိနေတာကြောင့်ကူးစက်မှုအန္တရာယ်ကိုပညာရှင်တွေသတိပေးနေကြတာပါ။ကွယ်လွန်မှုအမျိုးသမီးကတော့ရန်ကုန်မြို့ဝေဘာကြီးအထူးကုဆေးရုံကြီးမှာကုသမှုခံရင်းမနေ့ညကတိတ်ဆုံးခဲ့တာဖြစ်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။တခြားရောဂါအခံတွေရှိနေတဲ့ဒီလူနာဟာဆေးရုံရောက်ပြီး17နာရီအတွင်းမှာတိတ်ဆုံးခဲ့တာလို့လည်းဗဟိုကုဆေးရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။တစ်ရက်နေ့မှာတခွဲနမူနာယူတယ်ဒီနှစ်ရက်နေ့မှာအဖြေရတယ်ပေါ့နော်။သုံးရက်နေ့မှာပဲအမားတို့ဝေဘာကြီးကိုပို့လိုက်တယ်မနေ့17နာရီဘက်ကိုရောက်တယ်ဆန္ဒနာကြပြီးတော့ည7နာရီကွာမှဆုံးတာပေါ့နော်။သူကိုလေးကဟိုမန္တလေးမှာ14ရက်8လမှာပြရေး။အဲယောဂါတော်တော်ကြီးကိုသိုးနေပြီ။သိုးနေတာကိုသူဆက်ပြီးတော့ဟိုမန္တလေးမှာဆက်မပြဘူးရန်ကုန်ဆင်းလာပြီးအိမ်မှာပဲနေတယ်။နေသားနေမှာအဲ့လိုစိတ်ဆိုးလာမှဆေးရုံပြတယ်။ပြပြီးဆေးရုံကလည်းချက်ချင်းဆစ်ဆေးလာပြီးလှုပ်တယ်။ဆစ်ဆေးရတော့ပြတော့ဝေဘာကြီးဆေးရုံကိုအိမ်မှာပို့တယ်။ချေရပြီးတယ်ပို့တယ်။ပို့မှလို့သူ ICU ထဲတောင်သူမရောက်လိုက်ဘူးပြောချင်တာသူ့ရဲ့ယောဂါဟာကိုလေးကသိုးဝပြင်းထန်ပြီးတာဖြစ်တယ်ပေါ့နော်။
ကိုဗစ်အတီးပြူလူနာတွေထဲမှာအထူးကျမကူတာနေရသူ၅ဦးရှိနေတယ်လို့လည်းပြောပါတယ်။တိဆုံးမှုပါဝင်နောက်ထပ်အတီးပြူလူနာတွေတိုးလာနေတာကြောင့်ကူးစက်နိုင်တဲ့အန္တရာယ်ကိုသတိထားကြဖို့လည်းဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။သူတယောက်တိဆုံးတာကနန်းအားဖြင့်တစ်ပေမဲ့လို့သူ့မိသားစုအတွက်ကတော့တရားရဂိုင်းလုံးဆုံးရှုံးမှုဖြစ်ပါတယ်။ဒီလိုမျိုးဆုံးရှုံးမှုမျိုးကိုယ်နိုင်ငံသားတွေသူတို့မှလည်းမဖြစ်စေချင်ပါဘူး။ယောဂါဖြစ်ပွားကူးစက်မှုလည်းမဖြစ်စေချင်ပါဘူး။ဒါပေမဲ့အဲ့လိုမဖြစ်အောင်လုပ်ဖို့ဆိုတာလေကျမိုင်တဲ့အားစားဝန်ကြီးဌာနအားနဲ့အဲတခုတည်းနဲ့လုံးလုံးမရပါဘူးဘိုးဆင့်ကြီးကျက်ကွန်ကရီကော်မတီရဲ့လမ်းညွှန်မှုနဲ့ကျမရဲ့အားစားဝန်ကြီးဌာနနဲ့ပြီးတော့လိုအပ်တဲ့တော့အကြံဉာဏ်တွေပြင်သက်ဆိုင်အတိုင်းဒေသကြီးနဲ့အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုသက်ဆိုင်ရာအစိုးရအဖွဲ့ဝန်ကြီးဌာနတည်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်အရေးကြီးဆုံးကတော့ပြည်သူလူထုပါဝင်မှုပါပဲပြည်သူလူထုပါဝင်ရင်ဒီတိုက်ပွဲကျမတို့နိုင်မယ်ပြည်သူလူမပါရင်တော့ကျမတို့ကရေးရှည်ပြောတော့ဆုံးရှုံးမှုများစွာနဲ့ဆက်တိုက်နေရမှာဖြစ်ပါတယ
်ပိုးရိပ်လူနာအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာတော့ပြည်နယ်တစ်ခုလုံးမှာမလိုအပ်ရင်အပြင်မထွက်ဖို့နဲ့ညမထွက်ရအမိန့်ကိုလည်းပြည်နယ်တစ်ခုလုံးကထုတ်ပြန်ထားပါတယ်။ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းကမြို့နယ်ခုနှစ်ခုမှာလည်းဘလို့အပ်ပဲအင်ဂျင်မထွက်ဖို့ညွှန်ကြားထားသလိုကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းထားပါတယ်။ရောဂါကူးစက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့်စိုးရိမ်နေသူတချို့ကတော့ဆေးရုံစည်းကမ်းတွေမှာပြတ်သားတာတွေရှိနေတယ်လို့လည်းရန်ကုန်တိုင်းအင်းစိန်မြို့နယ်ကလိုအပ်ပြီးဆရာဝန်တစ်ယောက်ဖြစ်တဲ့ဒေါက်တာတောင်းလင်းကပြောပါတယ်
။ကူးကတော့ community transmission ကလည်းရှိနေပြီလို့ကိုယ်တော့သတ်မှတ်ထားကြပြီဆိုတော့လေဒီလူလူတွေကလည်းဟိုကိုဖြားတယ်ဆိုတာနဲ့စိတ်ပူကြပြီလေစိတ်ပူလို့လည်းအမျိုးမျိုးပေါ့နော်ဖုန်းနဲ့တစ်ဆင့်စုံစမ်းတာလည်းရှိတယ်ဖီဘာကလင်းတွေကိုလာပြရလည်းရှိတယ်ကိုပတ်ဝန်းကျင်ကလူကိုစိတ်ပူတဲ့အတွက်ကြောင့်သူ့ကိုနော်ဖီဘာကလင်းတွေပြဖို့ဆောက်ရှင်အကြံပေးရလည်းရှိတယ်အဲ့လိုမျိုးတွေပေါ့နော်ဒီလူလူတွေကတော့တော်တော်လေးစိတ်ဝင်စားနဲ့လိုက်ပြီးတော့လောက်ကြလဲတွေ့ရပါတယ်ဗျာ
ဖြားနာကိုစေကန်တွေစီလူကိုယ်တိုင်လာပြကြသလိုဖုန်းကနေတစ်ဆင့်မင်းညံ့တဲ့အချိန်မှာပိုးရိပ်လူနာနဲ့ထိတွေ့ခဲ့တဲ့အကြောင်းကိုပါစိုးရိမ်တကြီးမိလာကြလို့ဒါတွေထက်ကိုယ်တိုင်နိုင်တာဘူးလို့တဲ့အချက်တွေကိုဒေါက်တာတောင်းလင်းကအကြံပြုထားပါတယ်။
အဲ့တော့ပြည်သူလူထုအနေနဲ့ကအဲ့လိုမျိုး primary contact secondary contact တွေရှောက်ပြီးတော့စဉ်းစားနေမယ့်အစားကိုဗီနာကလူကလည်းဘယ်သူပဲဖြစ်ဖြစ်ပိုးရှိရလိမ့်ဖြစ်နိုင်တယ်။ကိုယ်တိုင်လည်းပိုးရှိရလိမ့်ဖြစ်နိုင်တယ်။အဲ့လိုမျိုးသဘောထားပြီးတော့ ကိုစီရလည်းသူများစီမကူအောင်သူများဥစ္စာလည်းကိုစီမရောက်တာအောင်ကျွန်တော်ကနေထိုင်ရမှာပေါ့နော်ကိုလှုပ်ဆောင်အောင်အချက်ဘေးချက်ပေါ့နော် stay home ရယ် master တာရယ်လက်စည်းတာရယ်၆ပြခွန်နေရယ်အဲ့လေးချက်ကိုပဲတိတိကျကျတယောက်ချင်းတယောက်ချင်းစီဟာလိုက်လုပ်ကြပါမယ်လို့အဲ့ဒါလေးကိုကျွန်တော်ပြောချင်ပါတယ်
ပြည်ရင်ကူးဆက်ခံရသူဒေါ်လာနဲ့အများယောဂထိန်းချုပ်ကာကွယ်ရေးစီးရင်တွေကိုလိုက်နာဖို့တတိပေးနေပြီးချိုးဖောက်သူတွေကိုတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေလည်းနေရာတော်တော်များများမှာရှိလာနေပါတယ်။စီကံလိုက်နာသူတွေကိုထိထိရောက်အရေးယူဖို့လည်းပြည်ရေးဝန်ကြီးဌာနကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကဒီတစ်ပတ်ထဲကျင်းပခဲ့တဲ့အွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကပ်ရောဂါကာလစတင်ကြောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ဗီဒီယိုတွေကနေတဆင့်ကျောင်းသားတွေကိုပညာဆက်လက်သင်ယူနိုင်ဖို့ပညာရေးဝန်ကြီးဌာနကအစီအစဉ်နေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထွန်းပါကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေအားလုံးပိတ်ထားရချိန်မှာကျောင်းသားတွေရဲ့ပညာသင်ယူမှုအခွင့်အလမ်းတွေမဆုံးရှုံးစေဖို့အတွက်ကျောင်းသင်ခန်းစာတွေကိုအွန်လိုင်းရုပ်မြင်သံကြားနဲ့ဗီဒီယိုတွေကနေတဆင့်ထုတ်လွှင့်သင်ကြားပေးနိုင်ဖို့ပြင်ဆင်နေတယ်လို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်မြမအတန်းမြဝတီနဲ့စကိုင်းနက်တော့ကနေရုံမြင်တန်းကြားသင်ခန်းစာတွေကိုထုတ်လွှင့်มาဖြစ်ပြီးတော့လက်တလုံးမှာတော့အလဲတန်းနဲ့မူလာတန်းကြောင်းသားကြောင်းသူစုစုပေါင်း၈တန်းစီကိုပြတ်ထန်းစာအုပ်တွေရှာအောင်ဆောင်ရွက်နိုင်ဖို့အစီအစဉ်နေတယ်လို့အခြေခံပညာဦးစီးဌာနဒုတိယညံကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ
်။အဓိကတော့ဒီကလေးတွေရဲ့ပညာသင်မှုပိုင်းမှာဘယ်လိုပဲဖြစ်ဖြစ်ဆုံးရှုံးသွားပြီလေဆုံးရှုံးသွားတဲ့ကြောင့်ဆရာတို့က continuing learning လို့ခေါ်တဲ့သင်မှုအဆက်မပြတ်စေတဲ့ဆရာတို့စဉ်းစားတော့ပါစင်ရတဲ့ခါကျတော့ကလေးတွေလက်ထဲမှာလည်းကျတော့အရင်ဆုံးဒီပုံမိတ်စာအုပ်တွေရောက်ဖို့နော်ရောက်ဖို့လို့လဲဆိုတော့ပင်ထားပြီးသားကျောင်းဖြစ်တဲ့အထက်တန်းစင်တွေကတော့ကျောင်းနဲ့တရင်ပတ်ဆောင်ရွက်တဲ့ရဲ့တကြောင်မျိုးကျောင်းသားတွေရဲ့လက်ထဲမှာအထက်တန်းစင်တွေမှာတော့အကုန်လုံးပုံမိတ်စာတွေရသွားပြီအဲ့တော့ဒီအလယ်တန်းစင်မူလတန်းစင်ကကျတော့သူတို့ကျောင်းနဲ့တရင်ပတ်လည်းမလုပ်နိုင်ကြဘူးအဲကျောင်းတွေဖွင့်ဖို့ကလည်းပဲလက်တော့ဘယ်လိုမှအဲ့ဒါအချိန်တွေမပေးသေးတဲ့ကြောင့်မို့တော့သူတို့ရဲ့လက်ထက်မှာဒီပုံမိတ်စာအုပ်တွေရောက်ဖို့ဆိုတဲ့အပိုင်းမှာလည်းပဲဘယ်လိုနည်းနဲ့ရောက်အောင်လုပ်မလဲဆိုတာအရင်ဆုံးစဉ်းစားမှာပါအဲ့တော့ပြီးတော့မှဒုတိယအဆင့်ကဒီပုံမိတ်စာအုပ်တွေရောက်ပြီးဆိုမှဒုတိယအဆင့်ကျတော့မှအခုလိုအဲတည်ယူမှုထောက်ကူပြုရုပ်တံတွေနောက်ရေယိုတော့ကိစ္စကိုထုတ်လည်ရမှာဖြစ်ပါတယ
်။ကျောင်းတွေပိတ်ထားတာကြောင့်ဆရာဆရာမတွေနဲ့တိုက်ရိုက်ထိတွေ့တင်ကြားမှုတွေမလုပ်နိုင်ပဲအွန်လိုင်းရုပ်မြင်သံကြားတို့ကနေသာတင်ကြားရတဲ့အချိန်မှာမိဘတွေအနေနဲ့လည်းစောင့်ကြည့်ထိန်းကျောက်မှုတွေလုပ်ပေးတင်တယ်လို့ဒေါက်တာတင်မောင်ဝင်းကဆိုပါတယ်။ဒီလိုတင်ကြားမှုတွေလုပ်တာကစောင့်မီးဝဲစစ်ခြင်းမစစ်ခြင်းနဲ့မသက်ဆိုင်ပဲကျောင်းသားတွေအတွက်တင်ကြားမှုတွေရှိနေဖို့ကိုပဲရည်ရွယ်တာဖြစ်တယ်လို့ဒေါက်တာတင်မောင်ဝင်းကပြောပါတယ်
။တို့ရည်ရွယ်တာတော့ကျောင်းကျောင်းသားတို့တင်ယူမှုအဆက်မပြတ်အောင်ကျွန်တော်လုပ်ကြတယ်။တကယ်တခုမှမဟုတ်ဘူးတင်ယူနေရမှာဖြစ်တယ်။ကျောင်းတို့ရဲ့လက်ရှိတက်တဲ့အမဲ့တန်တက်နေတဲ့အတန်းတွေမှာရှိနေတဲ့ဉာဏ်စာတွေကိုသူတို့တက်မယ်လို့သာသိနေရတဲ့အရေးကြီးတာပဲ။ဒါတွေအားလုံးကဆောင်ဝဲစစ်စစ်လို့ကျောင်းမှာညောင်းမနေရလည်းမဟုတ်ဘူး။ဆောင်ဝဲစစ်စစ်တဲ့ဆိုတာကျောင်းမတက်စနေတဲ့စစ်စစ်လို့ညားဘူး
။မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်မူဦးကျော်မင်းခန့်ကတော့ဒီလိုအွန်လိုင်းရုပ်မြင်သံကြားစာရတွေကနေတဆင့်တင်ကြားတာကဘယ်အတိုင်းအတာထိထိရောက်မှုရှိနိုင်မလဲဆိုတာကတော့တကယ်လက်တွေ့ကျောင်းသားတွေကိုထုတ်လွှင့်တင်ကြားကြည့်ပြီးတော့မှသုံးသပ်နိုင်မယ့်အနေအထားဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့သုံးသပ်လို့ရတာကတော့အခုမြန်မာပြည်အခြေအနေကကိုဗစ်ဖြစ်တဲ့အချိန်ကာလမှာပင်ယူမှုတင်တန်းတွေကရပ်တာကကြာတယ်အခုကျွန်တော်တို့ဒီလိုပိတ်ပြီးတဲ့အခါမှာပြန်ခွင့်တဲ့အခါမှာအားလုံးကတော့အွန်လိုင်းဘက်ကိုတော့လှည့်သွားကြတယ်တင်ကြားရေးပင်ယူမှုတွေကနောက်မတင်မင်းနဲ့အိမ်ထဲမှာနေတာဆက်စားရင်အဲ့ဒီလိုမျိုးစနေပြည်ဘက်ကိုပြောင်းပြီးတော့တင်လာတော့ကျွန်တော်တို့ကကြိုးစားပါတယ်ဘလောက်ထိရအောင်သွားမလဲဆိုတော့ကျွန်တော်တို့ကတော့ထန်ထွက်ပါစင်းရတော့ဘလို့မှမထိရအောင်ဘူးကျွန်တော်တို့ညော့မှန်းတာကတော့50ရာခိုင်နှုန်းလောက်ထိရအောင်တော့ကံပေါင်းပါတော့ဒါပေမဲ့အခုဟိုပညာရေးဝန်ကြီးပညာရေးဝန်ကြီးဌာနကဟိုရာရှိကြီးတွေပြောတဲ့စကားတော့ဒီနှစ်ကတော့ဟိုထိထိရောက်ရောက်ဖြစ်ဖို့ဆိုတာကတော့ဘလို့မှမလွယ်ဘူးကလေးတွေရဲ့ကျန်းမာရေးကိုပဲအဓိကထားပြီးတော့ကာကွယ်ရမှာပဲဆိုတဲ့ပြောစကားကိုထောက်ချခြင်းအားဖြင့်ဒါလို့လေးစက်ပြီးကြိုးစားပေးတာကိုပဲနည်းနည်းကြိုးစားရမယ်သဘောပေါ့။ထိရောက်ခြင်းမထိရောက်ခြင်းကတော့သူတို့လုံကြည့်ပြီးတော့မှပဲသိစိတ်ပြောလို့ရမှာ။ဆိုမြန်မာပြည်မှာကရိယာကစားပလာလည်းမလုံတော့ဘူး။နောက်အင်တာနက်လိုင်းတွေကလည်းမကောင်းတဲ့နေတဲ့နေရာလည်းရှိတယ်။နောက် TV channel တွေကလည်းဓာတ်မိတဲ့နေရာရှိတယ်မမိတဲ့နေရာရှိတယ
်။ကိုဗစ်ကပ်ရောဂါကြောင့်ကျောင်းတွေကိုပုံမှန်ကျောင်းပွင့်ချိန်အတိုင်းမဖွင့်နိုင်ပဲတလားကျော်နောက်ကြပြီးမှဖွင့်နိုင်ခဲ့ပေမဲ့ပြန်ဖွင့်ပြီးတလားလောက်အကြာမှာပဲကျောင်းတွေအားလုံးကိုပြန်ပိတ်လိုက်ရတာပါ။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
View America
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါဗီအိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ကိုဗစ်ကပ်ပင်းသင်းရခိုင်ပြည်နယ်တွင်စီးရီးတိမ်မှမှုတွေဆက်လက်ဖြစ်ပေါ်နေရမှာခြေရတချို့မီးလောင်ပျက်စီးခဲ့သလိုဒေသခံတွေထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာမနေ့တုန်းကပြစ်ခတ်မှုတွေတွင်ကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးနေကြရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကညနေပိုင်းမှာတိုက်ပွဲတွေစတင်ဖြစ်ပေါ်ရကမီးလောင်ကျစီးမှုတွေကြုံခဲ့ရတာလို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖရဲပေါင်းကျေးရွာတော်တူဦးကပြောပါတယ
်။ဒီညနေလည်းကသူကသင်္ကန်းလည်းပြီးပြီးတော့ဒေသကြီးလည်းနိုင်ငံတွေပြီးပြီးတော့ဒီလူဆိုးတွေဒီနေတဲ့ပြောရင်ကျွန်တော်ကအခုမရကြလို့ရှိတယ်နေရာမရှိဘူးကြလို့ရှိတယ်။ဘာမှမဖြစ်ကြမှာကျွန်တော်တို့အဟိုမင်းတို့တူလာတာတူပြည်ကြီးနေရမယ်ဒါမဲ့ဟိုတရားနဲ့သင်္ဆေလို့ဆိုတော့ကဟိုသူပါတော့
ဖျားပေါင်းကြည့်ပါမှာမိလောင်မှုကြောင့်နေများပြပျက်စီးသွားတယ်လို့ဒေသခံတွေကခံမှန်းနေကြတယ်လို့ပြေခမှုတွေတွင်ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့တယ်လို့လည်းရွာသားတူကပြောပါတယ
်အာရှိတယ်ရှိတယ်ရွာကဟိုဒီဒေသကတော့ရွာကကြီးရွာကကလေးကြီးဟိုဟိုကိုမောင်ရဲဆိုတဲ့ကလေးတရားတော့မစင်းမနိုင်လို့ရှိတယ်ဒီပြင်းနေတဲ့ရွာရဲ့စက်တိတ်တိတ်ပြီးတော့ဟိုဟဲမောင်ကြီးဆိုတဲ့အဲ့ဒီလိုပါလေအဲ့တော့ဒီလိုအဲ့ဒီလိုကိုမနေ့အစောကြီးကျွန်တော်တို့ရာဘတ်တွေလိုက်ချတော့ဒီမှာအလောင်းကြီးတယ်အဲကျွန်တော်ရာကလေးမရောက်ပါကလေးမရောက်အလောင်းကိုမနေ့အစောကြီးပြပါတယ်ဒီလိုဒီရာရဲ့ဒီရာအပြင်ဖဲရဲ့ဒီပါလေတတိဆန်းလဲတတိဆန်းဆန်းလဲမှာအဲ့ဒီမှာမြောင်းပြီးမှာပြေတယ်ပြပါတယ်အဲဒေရတာကအမှုရှိကြီးကျွန်တော်တို့ဖင်းလိုက်ပြီးတော့ဒီလုံးနေတဲ့ကြီးတယ်ဒီရတဲ့မစုံနိုင်ဘူးအဲကျောင်းဝင်းလာနေဟိုဘက်ကစက်ကြည့်ရတာဒီရက်ဒီခါရက်ဒီစတာကိုသင်္ချာမရဘူးအဲ့ဒီအလောင်းလုံးလေးတွေကိုကြည့်ကြည့်လေ
မနေ့တုန်းကပြစ်ခတ်တိုက်ခိုက်မှုတွေတွင်ရန်ကုန်စစ်တေကာလန်ဘေးကတောင်ပေါက်ကျွာနဲ့ဖျားပေါင်းကျွာတွေမှာမီးလောင်ပျက်စီးမှုတွေဖြစ်ပေါ်ခဲ့ပြီးထိခိုက်ပျက်စီးမှုအတိအကျကိုတော့မသိရသေးပါဘူးမနေ့တုန်းကရွာတွေမီးလောင်နေတာတွေကိုကြောက်တော်မျိုးပေါ်ကပါမြင်တွေ့ခဲ့ရတယ်လို့လည်းကြောက်တော်မျိုးနေပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်လုံချုံရဲအတွက်စိုးရင်တဲ့ရွာသားတချို့ထွက်ပြေးနေကြတယ်လို့ဒဏ်ရာသူတချို့ကလည်းကြောက်တော်မျိုးပေါ်မှာစိတ်ကူးပြတ်ထားရတယ်လို့သူကပြောပါတယ်
ဟိုကြောက်တော်ကတော့မနေ့ကဒါဟိုတနေကုန်လို့ပဲပြောလို့ရမှာပေါ့တန်တဲ့ဟိုလူပါပေါ့အော်မနေ့ပိုင်းအင်းလည်းပဲကြောက်တော်မျိုးနေဆက်ပိုင်းရွာ၃လေးရွာကလူတွေဒါဝရုံးတုံးကလည်းဆက်ပြီးကြတာပေါ့အဲစကြောင်းဝင်လာတယ်ဆိုပြီးတော့မှရွာသားတွေတချို့ပေါ်ယူလာတော့စစ်စစ်လာလို့ရှိတယ်ရွာသားတွေကလည်းကြောက်တဲ့ပြေးတယ်လက်လက်ကြီးတွေကြားတယ်ဆိုတော့ဟိုရွာသားကလေးနှစ်ယောက်လည်းပဲမနေ့ကတင်ရရလို့ကျွန်တော်မသိဘူးဒါအရေးပေါ်ပို့လိုက်ရတဲ့အချိန်တွေကဖြစ်တယ်ဆိုတော့ညနေပိုင်းကျွန်တော်တို့ဟို6နာရီ7နာရီလောက်မှဟိုတက်တက်တွေကြားတယ်ဒါတော့ကျွန်တော်တို့စိတ်မချခင်လောက်မှပဲဒါရွာသားတချို့ပေါ့ဒါမိနီနာနာကလည်းလဲနေရတဲ့လူတွေကကျွန်တော်ကိုဖုန်းဆက်တယ်ရွာကမင်းလောင်နေပြီဆိုပြီးတော့မှဆရာပေါင်းချေးရွာမင်းလောင်နေပြီဟိုအဲ့ဒီမှာဆရာကတော့ဒီလိုကျွန်တော်မပိုင်းပြမှာလေကျွန်တော်တို့ကြားတာ။မင်းရောက်ပြီတော့အခုကျွန်တော်တို့တောက်တဲ့စီးရုံလိုနိုင်ရီကားနဲ့ကျွန်တော်တို့ရောက်နေပါ။အဲမင်းရောက်တာကတော့ဟုတ်တယ်။မင်းရောက်တာကတော့ကျွန်တော်တို့မနေ့ကလည်းတောက်တော်ကားလေးပြန်နေရတယ်။
ကျေးရွာတွေမိလောင်တော့တာဟာဒေသတွင်းမှာဆစ်စင်ရဲတဲ့လုပ်နေတဲ့တပ်မတော်ရဲ့လက်ချက်လို့လေဒေသခံတွေကဆွဆွေးနေကြပါတယ်တပ်မတော်တည်င်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူမှုလျှောက်ဇုံမင်းထွန်းကတော့တပ်မတော်ကမိရှုပျက်စီးတာမရှိခဲ့ကြောင်းနဲ့အခင်းထစ်တဲ့နေမြေနေမှာလုံခြုံရေးတပ်ဖွဲ့ဝင်တို့ကိုခြုံကြိုတိုက်ခိုက်ခဲ့တာရှိခဲ့ကြောင်းဒီကနေ့မြေပြေတော်တည်င်းစာရှင်းလင်းပွဲမှာပြောဆိုတော့တာပါ
မလေးကကျွန်တော်ညနေ6နာရီခွဲအချိန်တော့မှာစစ်ပြေတောက်တော်ပေါ်နော်ပေါ့ကရဲစခန်းမှာတာဝန်ဆောင်တဲ့ရဲတပ်ဖွဲ့ဝင်တို့ပို့ဆောင်ပေးနေတဲ့တာကိုအေးရမီပေါ်ကြတယ်နော်ဘမှုမိုင်းဆွဲကြတာတိုက်ခိုက်ကြတာရှိတယ်။လမ်းမပေါ်မှာပဲတောက်တော်မျိုးရဲ့တောင်ဘက်ဒီကကြီးလောင်လောင်မှာမိုင်းဆွဲတိုက်ခိုက်ကြတာရှိတယ်။ရဲအေးရောင်အနေအရရှိသွားတာရှိတယ်။အိုက်ပို့ဆောင်ပေးကြတဲ့အလာမှာလည်းအိုက်ကားတွေကိုအိုက်နေရာပဲဆက်လက်တိုက်ခိုက်ကြတာရှိတယ်။အိုက်မှာကျွန်တော်ရန်သူအလောင်းနှလောင်းရဲ့အနက်တည်းနဲ့ ်ရရှိခဲ့တာရှိအဲ့ဒီစစ်စစ်တစ်ခုတော့ရှိပါ
ရခိုင်ပြည်နယ်မှာမကြသေးခင်ကဆက်လို့ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာရတာတပြင်းတစ်လုံးမလိုအပ်ရင်အပြင်မထွက်ကြဘူးနဲ့ပြည်နယ်တစ်ခုလုံးညှိပညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတွေရောင်းဒေသခံတွေတောက်ခရောက်ရမယ်ရေးပြည်တွင်းပြည်ပကသတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာဖြစ်ပါတယ်မြန်မာနိုင်ငံရှိစိုက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုယုံကတော့ကပေးသိမ့်နေချိန်တိုက်ခိုက်မှုတွေရစေဖို့ဒီတိုင်းတစ်ပတ်မှာပဲထပ်မံတိုက်တွန်းထားပါတယ်ကဘာဝန်ကရောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်မှုရှုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကာယောဂါတွင်နဲ့စစ်ပေးတိုင်ပါခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြည့်တဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့တာဖြစ်ပါတယ
်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်မှာအင်တာနက်တွေပိတ်ထားတာအဆုံးတက်ဖို့တောက်ဆိုဆန္ဒပြခဲ့တဲ့ကြပြဆရာမောင်ဆောင်ခါကိုတရားရုံးကတံငွေပေးဆောင်ဖို့စီရင်ချက်ချလိုက်တဲ့အကြောင်းပြောပြပါမယ်ကျမအာကနွန်ပါရခိုင်နယ်ချင်းပြည်နယ်တွင်မှအင်တာနက်ဆက်သွယ်မှုတွေပိတ်ထားတာတွေကိုပြန်ဖွင့်ပေးဖို့စွန်းလ17ရက်နေ့ကရန်ကုန်မြို့မှာငြိမ်းချမ်းစွာဆန္ဒပြလှုပ်ရှားခဲ့တဲ့လွတ်လပ်စွာထောက်ဖော်ခွင့်အရေးလှုပ်ရှားသူကပြဆရာမောင်ဆောင်ခါကိုငြိမ်းချမ်းစွာစုဝေးခွင့်စီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှ19ချိုးဖောက်မှုအတွက်တံငွေကျပ်3000ပေးဆောင်ဖို့ကြောက်တရားမြို့နယ်တရားရုံးကဒီနေ့ပဲအမိန့်ချလိုက်တာပါလက်နက်ကင်ပိပခတွေကြောင့်ငင်းချာရဲ့အကြောင်းပြချက်နဲ့အာဏာပိုင်တွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေဖြတ်တောက်ထားတာဟာလူတက်မှုတွေနဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့လားဆိုတဲ့စာတမ်းပါပိတ်ဆတွေကိုစုလေဖျားအနီကုန်းတော်တရားပေါ်မှာချိတ်ဆွဲဆန္ဒပြခဲ့တဲ့ပြစ်တံချမှတ်လိုက်တာလည်းဖြစ်ပါတယ်။မောင်ဆောင်ခါကတော့တရားရုံးဆုံးဖြတ်ချက်ဟာမမျှတဘူးလို့ဒီကနေ့စီရင်ချက်အပြီးမှာ VOA ကိုပြောခဲ့ပါတယ
်။ကျွန်တော်တို့ကတော့ဒီတော့အမိတ်ပေါ်မှာဒီနေ့ဆရာအကြောင်းမရှိဘူး။ဘာလို့လဲဆိုတော့နံပါတ်1ကဟိုရင်းစုကြည့်လို့ပြောရအောင်လေ။ကျွန်တော်ကစူဝေးခဲ့တာ၊စီကန်းနေလေခဲ့တာ၊တိကျတဲ့နေတိုင်းခဲ့တာမျိုးမဟုတ်ဘူး။ဒီကနေ့ပြတ်တဲ့ကိုယ့်ရဲ့တည်ယူစားမှုကိုတောင်းကိုယ့်ရဲ့တောင်းဆိုတဲ့ဟာကိုပေါ့နော်ဒီအဲပိတ်ဆပေါ်မှာရေးပြီးတော့လူစုကုန်းများမှာတွားရောက်ချိန်ပြေးခဲ့ရတယ်ဆိုတော့ကျွန်တော်အနေနဲ့တော့ဒါဟာဥပဒေရန်ကြောင်းရမှားရတော့တရားစစ်ဆေးမှုဖြစ်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒါဒီနေ့တရားရုံးရဲ့မိန့်ချက်မှာကျွန်တော်ကတင်းနေမှုတစ်ခုပေါ့နော်ဒီနေ့ဆရာမရှိဘူး
။တရားရုံးဆုံးပြတ်ချက်အရမောင်ဆောင်ခါကတံငွေ3000ပေးဆောင်ရမှာဖြစ်ပြီးမပေးဘူးဆိုရင်တော့ထောင်ဒဏ်15ရက်ကြက်ခံရမှာဖြစ်ပါတယ်။မောင်ဆောင်ခါကတော့တရားရုံးရဲ့စီရင်ချက်ကိုသဘောမတူပေမဲ့ဆုံးပြတ်ချက်အတိုင်းတံငွေပေးဆောင်ခဲ့တယ်လို့ပြောပါတယ်။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးပြစ်ဒဏ်ချမှတ်ခဲ့ပေမဲ့လည်းလွတ်လပ်ခွင့်တွေရရင်ဆက်လက်လှုပ်ရှားသွားမယ်လို့လည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေတော့လှုပ်ရှားနေတဲ့အတန်ဖွဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့မောင်ဆောင်ခါကပြောပါတယ်
။ဒီဆက်မှာကလူ့ခွင့်ချိုးဖောက်ခံရမှုရှိတယ်။အဲဒီလူ့ခွင့်ချိုးဖောက်ခံရမှုကိုပေါ်တော့ပြောကြတဲ့လူတွေကလူ့ခွင့်ချိုးဖောက်မှုဖက်ခံရတယ်။အဲသူ့ရဲ့မူလပြောကြားချက်တွေပေါ်မှာသူရပြီးမဆိုင်ဘူးဒီလိုဖြစ်နေတယ်။ပြီးတော့ဒီလိုပြောတဲ့သူတွေလည်းနောက်မပြောရအောင်ဒီလိုပြောချင်မှုရင်းတန်တော့ဒီလိုမတရားတဲ့ဥပဒေတွေဆက်လက်သုံးဆက်ပြီးတော့မဖန်ကြီးဆောင်ဆတာရုပ်တယ်လို့ပဲကျွန်တော်ကမြင်တယ်။အဲတော့ဒီကိစ္စမှာအစိုးရအနေနဲ့တကယ်ဒီမိုကရေစီကိုတကယ်သွားတင်နေတယ်။နောက်ထပ်ကျတော့လူ့ခွင့်ရေးကိစ္စရပ်တွေပေါ်မှာအလေးနဲ့ထားတင်နေဆိုရင်လူတို့ရဲ့ဒီလွတ်လပ်တဲ့သူ့ဘုံသူ့စုစင်းကိုအပြေးအဝါအကာအကွယ်ပေးဖို့လိုအပ်နေတယ်ကျွန်တော်မြင်ပါတယ်ကြာ
။အမှုမှာကြပြဆရာမောင်ဆောင်ခါအတွက်လိုက်ပါအကျိုးဆောင်ပေးခဲ့တဲ့တရားလွှတ်တော်ရှင်နဲ့ဦးသက်စောအောင်ကလည်းတရားရုံးဆုံးဖြတ်ချက်အပေါ်အခုလိုမှတ်ချက်ပေးပါတယ်
။ဒီမိုကရေစီကိုသွားနေတဲ့အစိုးရတရက်အနေနဲ့ကဟိုနိုင်ငံရေးထူဖို့လိုမယ်။ဒီတောင်းဆိုချက်တွေကနိုင်ငံသားတွေအတွက်တောင်းဆိုတာလားအတူရှိဖို့တောင်းဆိုတာလားအတူမဲ့အောင်တောင်းဆိုတာလားဒီပေါ်တုံးသက်ပြီးတော့ဒီဥပဒေလည်းပြင်ဆင်နေတာပြင်ဆင်ရမှာပေါ့နော်ဒီလွတ်လပ်စွာပို့ပေါ်ခွင့်နဲ့ပတ်သက်တဲ့ရင်းစုဒီဥပဒေပါဝင်တခြားသောဥပဒေတွေဒီဒါပြန်ပြင်ရမယ့်ဟာတွေအများကြီးရှိတယ
်ရခိုင်နယ်ချင်းပြည်နယ်တွင်မှာတစ်နှစ်ကြာအင်တာနက်အဆက်အသွယ်တွေဖြတ်တောက်ထားတာကိုအစိုးရကပြန်ဖွင့်ပေးလိုက်ပေမဲ့ညနှောင်းမြေ 4G အစား 2G တာရတဲ့အတွက်အင်တာနက်ဆက်သွယ်မှုတွေမရတဲ့လောက်ဖြစ်နေသေးပါမောင်ဆောင်ခါကတော့အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝရတဲ့အထိဆက်လက်လှုပ်ရှားသွားမယ်လို့လည်းပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲကြပြဆရာမောင်ဆောင်ခါအပေါ်တရားစွဲဆိုထားတာကိုရုပ်သိမ်းပေးဖို့လဲလွတ်ခွင့်ရေးလှုပ်ရှားအဖွဲ့ခွန်းဖွဲ့ပို့တွဲပြီးတောင်းဆိုခဲ့ကြပါတယ်။မောင်ဆောင်ခါအပေါ်အရေးယူတဲ့လှုပ်ရှားဟာလွတ်လပ်စွာဝေဖန်မှုတွေငြိမ်းချမ်းတဲ့ကန့်ကွက်ဆန္ဒပြမှုအပေါ်တင်းမခံနိုင်တဲ့မြန်မာအစိုးရရဲ့လှုပ်ရှားကိုတတ်တယ်ပြတ်တရာရောက်တဲ့လှုပ်ရှားဖြစ်ကြောင်းလဲပူတွဲကြေညာချက်မှာပါတဲ့ Foreign Asia အဖွဲ့အမှုဆောင်ဒါရိုက်တာရှာမီနီတရှိနီကာလီမူတုကပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်နေဆက်တွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်နေတဲ့ထိုင်းနိုင်ငံမှာစ ဆက်တဲ့အကြီးအကဲကိုယ်တိုင်ခြေနေတွေကိုတွားရောက်စစ်ဆေးခဲ့တဲ့အကြောင်းပြောပြပါမယ်။မြန်မာနိုင်ငံမှာကယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနေဆက်တီမှာတရားမဝင်ဖြတ်ကျော်ဝင်ရောက်လာသူတွေရှိနေတာကြောင့်ယောဂါပြန့်နှံ့မှာကိုစိုးရိမ်ပြီးအင်းဒါချင်းထိုင်းနိုင်ငံကနေဆက်တီကိုတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေတာဖြစ်ပါတယ်။နေဆက်အဝင်ထွက်တော်များများကိုကန့်သတ်ထားပြီးနေဆက်တီသ ကျွန်တော်ကတော့ဒီကလေးတွေရဲ့ပြည်သူတွေမှုပင်နာဘုရားကြီးအဖေရကုံဆုံးဖုံကိုရာရဟယင်းနဲ့တွားရောက်ဆက်ဆဲခဲ့တာပါထိုင်းစစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအဖေရကုံဆုံးဖုံကိုရာရဟယင်းနဲ့တွားရောက်ဆက်ဆဲခဲ့တာပါထိုင်းစစ်တပ်အကြီးကဲကကာချီလိုက်နဲ့မဲဆိုင်ကြားကမဲဆိုင်နေ့တစ်လျှောက်လက်လက်ဆက်ဆဲခဲ့သလိုကယောဂမပြတ်ပေါ်အောင်မြန်မာနိုင်ငံဘက်ကတရားမဝင်ဝင်ရောက ဒီကနေ့ဒီမှာကျွန်တော်တို့ကတော့ဒီကလေးတွေရဲ့ပြည်သူတွေမှုပင်နာဆိုတာကိုမျက်မှောက်ပြီးအခင်နေတာကိုဘယ်ဖြစ်တဲ့အခင်ကလာမှာသိယူမှုကိုပြောပါရမှုတွေရှိနေတာကြောင့်ထိုင်းနိုင်ငံကဆွေးနွေးနေတာလို့လည်းမြန်မာအလို့သမားရေးလှူရှားနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရှင်းကဦးမင်းဦးကပြောပါတယ်။
ကျန်တယ်အရေးကိုပြန်သွားတယ်အကတော့မထူသွားဘူးပြီးရခါကျတော့သူတို့ကဒီလိုပြန်ပြီးတော့တရားမှုနဲ့အဲ့လိုပဲကျန်တော့ဝင်လိုက်တယ်ဝင်ပြီးရခါမှာသူတို့ကတရားဝင်အထောက်အထားရှိနေတဲ့တက်တန်းတွေရှိနေတဲ့ဆက်မှာသူတို့ကအတားလေးတကယ်ပြန်နေတယ်အဲ့ဒါတွေကပိုဆိုးတယ်ဗျဒါဖြစ်လို့လဲဆိုတော့သူတို့ကတရားဝင်နေလို့ရတဲ့အတွက်ကြောင့်သူတို့ကစစ်လို့စစ်လို့မရဘူးလေဟုတ်တယ်မလားဟုတ်ပါဘူးအဲ့တော့
ငံဘက်ကနေတရုတ်နဲ့မြန်မာနိုင်ငံသားတွေတရားမဝင်ဝင်ရောက်လာနေတာဟာယာကနန်းလို့ရှိတယ်လို့လည်းထိုင်းရနာပိုင်းတွေကပြောပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေခြင်းဖြစ်တာကြောင့်ထိုင်းရနာပိုင်းတွေကတရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးမိတယ်ဆိုရင်ချက်ချင်းပြန်မောင်းထုတ်တာတွေလည်းရှိနေပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံနဲ့နယ်စပ်ဒေသ10ခုမှာအဝင်ထွက်တွေကိုလည်းထိုင်းရနာပိုင်းတွေကမကြာခင်ကပဲပိတ်ထားလိုက်ပါတယ်။ကျွန်မမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ဒီလိုအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မီတွေကတင်ဆက်ပေးပါမယ်။ Red Planet ဂျိုနီကြီးလို့တင်စားခေါ်ကြတဲ့အင်္ဂါဂျိုကိုစူဇန်လေလာဖို့အတွက်ကမ္ဘာပြင်ပဂျိုတစ်ခုပေါ်မှာပထမဆုံးစမ်းသပ်ပြန်တမ်းတဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟယင်ကိုဖန်တီးခဲ့ကြတဲ့နေရာမှာမြန်မာမျိုးသမီး engineer တယောက်ဖြစ်တဲ့မမ်မီမီအောင်ဦးဆောင်ပါဝင်ခဲ့ပါတယ်။မမ်မီမီအောင်ဟာအမေရိကန်အာကာသစူဇန်လေလာရေး agency NASA ရဲ့ JPL ထမခွဲမှာအင်္ဂါဂျိုစူဇန်လေလာရေးရဟယင်စီမံကိန်း manager ဖြစ်တဲ့တာဝန်ယူထားတာပါ။သမိုင်းဝင် ingenuity ရဟယင်ဖန်တီးမှုအတွေ့အကြုံတွေနဲ့အတူအင်္ဂါဂျိုစူးစမ်းလေ့လာမှုတွေအကြောင်းမမိမီအောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်မျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင
final, what we call the flight model version, Ingenuity. You know, we have different copies, but the final copy that we built for launch...
ကျွန်တော်အစစ်အစစ်နဲ့ဆုံးပုံစံထုတ်ပြီးဖန်တီးခဲ့ကြရင်အင်္ဂါဂျိုဘောမှာပြန်တမ်းတဲ့ Ingenuity ရဟယင်တွေကအခုနောက်ဆုံးဒီပတ်ဝန်းကျင်တစ်ခုမှာပြန်တမ်းတော့မယ်။သူတို့ကကျွန်တော်တို့ရင်းနှံပြီးဖန်တီးခဲ့တဲ့ပတ်ဝန်းကျင်တစ်ခုသူတကယ်တွေ့ရတော့မယ်။အာကာသရဲ့လေဟာနယ်ရဲ့ဖြတ်တန်းတော့မယ်ဆိုတော့ဝမ်းသာမိပါရဲ့။
ကျားတော့ Ingenuity ရဟယင်စီမံကိန်းမန်နေဂျာမမ်မီမီအောင်ပြောသွားတာပါ။မမ်မီမီအောင်ရဲ့အဖွဲ့ကတီထွင်လိုက်တဲ့ Ingenuity ရဟယင်ဟာစူလိုင်လ30ရက်နေ့တုန်းကပဲဇွဲလုံးလား Perseverance လို့နာမည်ပေးထားတဲ့စက်ရုပ်ကားနဲ့အတူ Atlas V Rocket ကျင်းပြန်တဲ့အာကာသရဲ့အောင်အောင်မြင်မြင်ခင်းနှင်သွားခဲ့ပါပြီ။2021ခုနှစ်ဖေဖော်ဝါရီလလောက်မှာအင်္ဂါဂျိုမျက်နှာပြင်ပေါ်ခြေချနိုင်ဖို့မျှော်လင့်ထားပြီးအဲ့ဒီနောက်ရက်ပေါင်း30စမ်းသပ်ပြန်တမ်းမှုတွေလုပ်သွားမှာပါ။လူသားတွေအနေနဲ့ကမ္ဘာအပြင်ဘက်ဘဲဂျိုတစ်ခုပေါ်မှာမှအခုလိုရဟယင်စမ်းသပ်မပြန့်ဘူးသေးပါဘူး။
ပင်ငါကျိုးရဲ့လေတူဟာတိတ်ပါလွာပြီးကမ္ဘာပြည်နယ်နိုင်ဆိုင်ရင်တိကြခိုင်နှုန်းသာရှိပါတယ်။ရာသီဥတုကလည်းအများကြီးပိုအေးပါတယ်။ကမ္ဘာပြည်ဘဝင်းရဲ့ရာသီဥတုနဲ့မတူတဲ့တခြားကျိုးတစ်ခုပေါ်မှာရဟတ်ရင်ပြန်တမ်းမှုအကျွဲ့သူတေသနာလုပ်ငန်းတွေစူးစမ်းလေ့လာစမ်းသပ်မှုတွေနှစ်တွင်နေချေအချိန်ယူလုပ်ခဲ့ကြတာပါ။
The research in the 90s, right, have shown that it's possible to fly in the thin atmosphere of Mars.
ပြန်နိုင်နေဆိုတာကိုလေ့လာအသုံးသတ်မှုတွေမှာတွေ့ထားပါတယ်။နောက်တစ်ဆင့်မျိုးကပြန်နိုင်နေဆိုတာကျမတို့သိပြီ။အဲ့တော့အင်အားကြိုးပေါ်မှာပြန်လို့ရနိုင်တဲ့အလေးချိန်ပေါ်ပါတဲ့လေယာဉ်ကိုဖန်တီးလို့ရနိုင်မလား။ကျမတို့တွေးမှာအင်အားကြိုးလေးဟုတ်တယ်မလား။ဒီတော့ဒီရင်တစ်ခုလုံးကိုလည်းပတ်ဖို့အတွက်လိုအပ်တဲ့ဘက်ထရီဆိုလာပြား။နောက်ပြီးတော့လေပတ်မဲ့ဆက်ကွန်ပျူတာလေယာဉ်စက် နဲ့စနစ်တွေအားလုံးပါပြီးတော့အလင်းစင်အားဖြင့်လည်း2ကီလိုဂရမ်ထက်မပိုအောင်ဖန်တီးရတာပါ။ပေါင်အားဖြင့်ဆိုရင်တော့4ပေါင်တော့မပြည့်ပါဘူး။ဆိုတော့ဒါကိုဘယ်လိုလုံးချောင်လဲဆိုရင်မိကုံကဖြစ်လာပါရဲ့။ဒီနေရာမှာကျမတို့အဖွဲ့သားတွေရဲ့ပူပေါင်းလုံးဆောင်မှုကတကယ့်အတွေ့အကြုံတစ်ခုဖြစ်ပါရဲ့။ဘာလို့လဲဆိုရင်ဒါကလေထဲကိုပြန်အောင်လို့ဘယ်လိုလုပ်ရမလဲ။ရဟယင်ကိုဘယ်လိုထိန်းချုပ်မလဲ။စပိုင်းဆိုင်ရာတသက်မဟုတ်ဖ ೇನೆ ဆေးရပါဝါ software အပူအေးထိန်းကြီးဖို့တာမို့ဆက်စသဖြင့်အားလုံးကကိုယ့်ရဲ့ကျန်းကျင်မှုတွေစုပေါင်းတွေ့လို့ရတာဖြစ်ပါရဲ့တကယ့်ကိုဘာမှမမတူတဲ့စုပေါင်းအင်အားအတွေ့အကြုံတစ်ခုပါရှင
်ရှင်းနှစ်2021ခုနှစ်ဧပြီလနဲ့မေလတွေမှာ Ingenuity ရဟယင်ကိုအင်္ဂါဂျူပေါ်မှာစမ်းသပ်ပြန်တတ်ဖို့စီစဉ်ထားတာပါဒီစမ်းသပ်မှုအောင်မြင်ရင်တော့အခုဒီဇိုင်းလိုပုံစံထုတ်ဖန်တီးထားတဲ့ရဟယင်အတိုင်းပိုကြီးတဲ့ရဟယင်နောက်ထပ်၄ဆင့်ထိစမ်းသပ်သွားအောင်မှာဖြစ်တယ်လို့လည်းမမီမီအောင်ကပြောပါတယ်ဒါလူသားတွေကိုယ်တိုင်ဒီနေ့အင်္ဂါဂျူပေါ်သွားရောက်လေ့လာနိုင်တဲ့လမ်းစာလေးဖြစ်ပါတယ်။ဒီအထက်ကိုပဲအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကလည်းအပြင်းထန်စူးစမ်းနေတာပါ။အခုနောက်ဆုံးအင်္ဂါဂျူပေါ်မှာပြန်တမ်းတဲ့ Ingenuity ရဟယင်ကိုဖန်တီးနိုင်ခဲ့တာအာကာသတွေအောင်မြင်လွတ်တင်နိုင်ခဲ့တာတွေကတော့ဒီမှန်ချက်အတွက်အရေးပါတဲ့သမိုင်းမှတ်တိုင်တစ်ခုပဲဖြစ်ပါတယ်။ဒီလိုသမိုင်းဝင်အာကာသစူးစမ်းလေ့လာရေးစီမံကိန်းမှာဦးဆောင်ပါဝင်နေသူတို့ဖြစ်တဲ့မမ်မီမီအောင်ကတော့မြန်မာနယ်ပယ်တယောက်ပါ။မေဂန်ပြောင်စီမံမွေးဖွားခဲ့ပြီးလူငယ်နှစ်90လောက်ကကလေးဘဝအရွယ်မှာပဲမိဘတွေနဲ့အတူမြန်မာပြည်ကိုပြန်လာခဲ့ပေမဲ့လို့မြန်မာပြည်တွင်းမှာကြာကြာနေခဲ့ဘူးလို့တော့မဟုတ်ပါဘူး။တမ်းမြေတွင်းအခြေအနေမျိုးစုံကြောင့်မိသားစုလိုက်မြန်မာနိုင်ငံကနေထွက်ခွာခဲ့ကြပြီးနိုင်ငံရဲ့ချားမှာပဲကြီးပြင်းခဲ့တာပါ။အသက်16နှစ်အရွယ်မှာတော့မေဂန်ပြောင်စုကိုတူးတည်းပြန်လာခဲ့ပြီးအထက်တန်းနဲ့တက္ကသိုလ်ပညာရေးကိုသင်ယူလေ့လာခဲ့ပါတယ်။ကျေးဇူးအင်ဂျင်နီယာဘာသာရပ်ကိုအထူးပြုလေ့လာခဲ့တဲ့မမ်မီမီအောင်ဟာဒီကနေ့မှာတော့အောင်မြင်တဲ့သိပ္ပံပညာရှင်တစ်ယောက်ဖြစ်နေပါပြီ။2019ခုနှစ်ကထွက်ဝေတဲ့အာကာသဘုရင်မများလို့ဆိုရမယ်။ Space Queens မှတ်တမ်းရုပ်သံမှာတခြားသောအာကာသသိပ္ပံပညာရှင်အမျိုးသမီးတွေနဲ့အတူအလေးပေးဖော်ပြခံခဲ့ရပါတယ်။ဒီလိုအောင်မြင်တဲ့ပညာရှင်တစ်ယောက်ဖြစ်အောင်ဘယ်လိုချိုးသားအထုတ်ခဲ့တာပါလဲ
။ You know, I think I don't look at the whole big picture. I think what happens is you just end up working hard every step of the way.
Okay, Ma, အကုန်လုံးအားလုံးနားလည်ပြီးတော့တည်ပြီးတော့လုပ်ခဲ့ကြရလို့ဆိုရင်ကိုလို့ဆရာရှိအောင်လုပ်ရမယ်အစ်စင်မှာ။အကောင်းဆုံးအထောက်ကျိုးပန်းနိုင်ရတာတော့ခုလိုမျိုးအခြေအနေရောက်လာရင်လို့ကျွန်မထင်တယ်။ဒီဖြတ်တန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့ခက်ခဲပင်ပန်းနေလို့တော့ကျွန်မထင်တယ်လားစဉ်းစားကြည့်မယ်ဆိုရင်ဒါကရုန်းကန်မှုလို့တော့ကျွန်မမပြောချင်ပါဘူး။အဲ့လိုမယူဆပါဘူး။ကျိုးကျိုးဆဆလှုပ်ဆောင်ရတဲ့အခြေအနေလို့ပဲထင်ပါတယ်။တခုခုကိုလုပ်ဖို့အတွက်စိတ်အားထက်သန်မှုလို့လုပ်ပါရစေ။ဒီမှာကိုယ်ပါလို့ချင်တယ်၊ဘာဖြစ်ချင်တာလဲဆိုတာကိုရှာဖွေရပါမယ်။ထက်သန်မှုအစဉ်တိုင်းမှာကံကောင်းတဲ့သူတယောက်ဖြစ်ခဲ့တယ်လို့လည်းကျွန်မထင်ပါတယ်။ဒီပတ်ဝန်းကျင်မှာကိုယ်စိတ်ဝင်စားတာပါလေ။နောက်ပြီးတော့ကိုယ်လုပ်ချင်တာကရောဘာလဲ။ကိုယ်ကရောဘယ်လိုနေရာမျိုးမှာအားတာလဲ။ဒီအချိန်မှာကိုယ်ရှိနေတဲ့ပတ်ဝန်းကျင်တွေဘာတွေကအရေးကြီးလဲ။စသဖြင့်ဘာလုပ်မလဲဆိုတဲ့ဆုံးဖြတ်ချက်ချရတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ဆုံးဖြတ်ရပါရင်ဆိုတော့ကျမအကြံပေးချင်တာကဒီကဘာကြီးကကြီးကြီးပါကိုဖြတ်တတ်တဲ့အစ်စင်တိုင်းမှာကိုအတွက်အကောင်းဆုံးအားထုတ်ကြိုးပမ်းရပါမယ်စူးစမ်းရင်တလန်းတွေရှိတယ်ဆိုတော့ယုံကြည်ထားလိုက်ပါ
ပေါ်ရမှာအောင်မြင်ခြင်းကိုကိုကိုယုံကြည်မှုရှိဖို့အရေးကြီးတယ်လို့ကြိုးပမ်းအားထုတ်မှုတွေအများကြီးလုပ်ရတယ်ဆိုတော့မမီမီအောင်ကသူ့အတွေ့အကြုံနဲ့ရှင်းပြီးပြောပြပါတယ်
I think what's more important than worrying about if you will be fitting in or being accepted
ကိုကိုလူတွေကလက်ခံနိုင်မှာမလားနောက်တော့ကိုနဲ့အဆင်ပြေအောင်လားဆိုတာမျိုးချက်ကိုကဘယ်လိုရည်မှန်းချက်တွေအတွက်စူးစမ်းလုံဆောင်နေလဲဆိုတာကိုအဓိကကြည့်တင်ပါတယ်ရှင်ဒီအဖွဲ့လိုက်လုံဆောင်မှုတွေမှာဆိုရင်ကိုယ့်အဖွဲ့ရဲ့ရည်မှန်းချက်ကဘာလဲကိုလုံးနိုင်တာကတော့ဘာလဲဆိုတာသိပြီးတော့လုပ်ရပါမယ်အဓိကကတော့ပြောရင်းဆိုရင်ရှိရပါမယ် ကိုကိုနောက်မှာချမ်းမထားတင်ပါဘူးကိုကငယ်လို့နောက်ပြီးတော့အမျိုးသမီးဖြစ်လို့ဆင်းရဲလို့အစားသဖြင့်ကိုယ့်ရဲ့နောက်ခံအခြေအနေတွေကိုတွေးပြီးတော့တင်ငယ်ပြီးတော့နှုတ်ဆက်မနေဖို့အရေးကြီးပါတယ်အဲ့ဒီအားလုံးကိုထားခဲ့ပါကြောစရာရှိတာကိုရဲရဲဝင့်ပြောပါရည်မှန်းချက်ထားပါသူ့မို့ငားမို့ဆိုတာတွေမတွေးဘဲနဲ့ဒီရည်မှန်းချက်ကိုကြည့်ပြီးတော့အလုပ်လုပ်ပါတလို့ဆိုရင်လူတိုင်းအတွက်နေရာတစ်ခုရ
င်မတူညီတဲ့အကျိုးခေါ်ရေးတီထွင်ကျန်ဆမှုတွေနဲ့တိုးတက်မှုတွေပိုဖြစ်လာနိုင်တယ်လို့မမီမီအောင်ကယုံကြည်ထားတာပါ
women men it has diversity is absolutely fundamental because as I mentioned earlier
အမျိုးသားနဲ့အမျိုးသမီးတွေကြားမှာမတူညီတဲ့ကွဲပြားမှုတွေရှိတယ်ဒါကတိတ်ကိုအရေးပါတဲ့အရာပါကျွန်တော်အစောပိုင်းကပြောခဲ့တာလို့ပဲကျွန်တော်တို့တွေအခုချိန်နေရအောင်လို့အများကြီးစူးစမ်းခဲ့ရပါတယ်ခီးလည်းရောက်ခဲ့ပါတယ်တချိန်ထဲမှာကျမတို့ညှို့မှန်းထားတဲ့သိပ္ပံဆိုင်ရာစူဇန်ရှာဖွေမှုတွေကျမတို့သိကျင်တဲ့သိပ္ပံဆိုင်ရာဖြေတွေရဖို့အတွက်အာဂါသစူဇန်လေးလာမှုတွေမှာမဟုတ်ပါဘူး။ညီညီမမကိုပဲကျမတို့စူဇန်နေတဲ့သိပ္ပံဆိုင်ရာရှာဖွေမှုတွေအများကြီးရှိပါသေး။ဒါတွေရဖို့နောက်ထပ်အများကြီးလုပ်ရအောင်မှာပါ။ဒါမဲ့ဒါတွေကိုလှုပ်ဆောင်တဲ့နေရာမှာရှေးရိုးပုံစံနဲ့တော့လည်းတွားလို့မရပါဘူး။အားလုံးတယောက်ချင်းစီရဲ့မတူကွဲပြားတဲ့တက်သည့်ကျွမ်းကျင်မှုတွေစုပေါင်းပြီးတော့မှလုပ်ရတာပါ။အကြံလန်ညှိနှိုင်းပူးပေါင်းဆောင်ရွက်မှုလိုပါသေး။ကျမတို့အင်္ဂါကြိုအတွက်ရရင်ဖန်တီးတော့ကလို့ဆိုရင်ဒီဆက်သေးသေးလေးထဲမှာလိုအပ်တဲ့စွမ်းရည်တွေအားလုံးပါအောင်ဖန်တီးရတာပါ။ကျမတို့အားလုံးပူးပေါင်းပြီးတော့မဆောင်ရွက်ဘူးဆိုရင်အဲ့ဒီအဖြေကိုရမှာမဟုတ်ပါဘူး။အစင်လာရှိတွေကိုဖျက်နေရအမျိုးမျိုးအချင်းတွေအမျိုးမျိုးကနေပြီးတော့လာကြတဲ့ဒီမတူကွဲပြားတဲ့အတွေးအမြင်တွေအတွေးခေါ်တွေအားလုံးစုပေါင်းပြီးတော့လုပ်ခဲ့ရတာပါ။အဲ့ဒီအချိန်မှာကြားမှသူငါဆိုတာမရှိပါဘူး။ဒါကြောင့်လို့အမျိုးသားအမျိုးသမီးဘယ်သူပဲဖြစ်ဖြစ်သိပ္ပံနဲ့အင်ဂျင်နီယာပညာရပ်တွေမှာသူ့ပိုင်းနဲ့သူတက်ကြွကြတဲ့သူတွေမတူကွဲပြားတဲ့အတွေးခေါ်တွေအားလုံးဆက်ဆက်စုပေါင်းပြီးတော့လုပ်ရပါတယ်။ကိုယ့်ကိုယ်ကိုဖြစ်နိုင်မှာမလားလုံနိုင်မှာမလားဆိုပြီးတော့တန်တရားမဖြစ်မိပါစေနဲ့လို့အဓိကပြောချင်ပါတယ်
။အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဆွဲလုံးလားရှိရှိနဲ့ကြိုးပမ်းအားထုတ်မယ်ဆိုရင်လူရပန်းနိုင်ကိုရောက်နိုင်တဲ့ဆိုတာကိုမမီမီအောင်ရဲ့အထွေထွေကတက်သေးတာနေပါတယ်။ကိုယ့်ရဲ့စွမ်းရည်နဲ့တီထွင်ကျန်ဆနိုင်မှုတွေကိုရှော့တွက်ခဲ့ကြရင်တော့ဒီကနေ့လူသားတွေလာပေါ်ရောက်ခဲ့ကြမှာမဟုတ်သလိုအင်္ဂါကျူပေါ်ရဟရင်စေလွတ်နိုင်တာမျိုးလည်းဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့်ကိုလုံနိုင်တာကိုယုံယုံကြည်ကြည်နဲ့မဆုံမနစ်ကြိုးပမ်းအားထုတ်ဖို့သာအရေးကြီးတယ်ဆိုတာသင်ပြရင်းနဲ့ပဲဒီသတင်းမဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရည်နာဝင်ပြပါရှင်။ကျွန်မခင်ဗျာပြပါရှင်။
ဒီရပါသစ်သဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာနယူးယောက်က The Met အနုပညာပြရိုက်ပြန်လည်ဖွင့်လှစ်တာစာသင်ခန်းပြင်မမှာထွက်ပြီးတော့သင်ကြားတဲ့အကြောင်းနဲ့ Massachusetts ပြည်နယ်ကအိန္ဒိယရောက်ကျန်းမာရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအမျိုးကအကြီးဆုံးအနုပညာပြရိုက်ကိုအခုခါမှပြန်လည်ဖွင့်လှစ်လိုက်ပါပြီ။ COVID-19 ကာယရောဂါကာလမို့ The Metropolitan အနုပညာပြရိုက်ကိုပိတ်ထားရကနေအခုလိုပြန်ဖွင့်လှစ်လိုက်တာပါ။ပြရိုက်အကြီးအကဲ Daniel Weiss က
In our history of 150 years, we have been closed before probably for
3 years. ပြောင်းပြောင်းအားတွေအရင်ကလည်းပိတ်ခဲ့ဘူးပါတယ်။ဒါပေမဲ့လည်း3ရက်ကအများဆုံးမှာမြင်းမုန်တိုင်းကြားတဲ့အချိန်ရဲ့ 9/11 တိုက်ခိုက်မှုအချိန်တွေတုန်းကပါဒါပေမဲ့အခုလိုအကြာကြီးမပိတ်ခဲ့ပါဘူးဒီပြရိုက်ကိုပိတ်ထားခဲ့တာ9လောက်9လောက်ရှိခဲ့ပါပြီအခုလိုပြန်ဖွင့်လှစ်နေတာကြောင့်အတော်လေးကိုကျေနပ်ဝမ်းသာမိပါတယ်လို့ပြောသွားတာပါပြရိုက်ကိုဝင်ကြည့်မယ်ဆိုရင်တော့ဝင်ကြီးကတော့တယောက်ကို $25ကြားပြီးအငင်းစားတွေဆိုရင်တော့$18ပေးရပါတယ်ကျောင်းသားတွေကတော့$12ပေးရမှာပါပြရိုက်မှာနှစ်စင်ကြီးပေးပြီးတော့အဖွဲ့ဝင်တွေတခြားပတ်မိုးသူတွေနဲ့အသက်12နှစ်အောက်ကတော့ဝင်ကြီးအခမဲ့ပါ
The governor's mandate is that it's 25% of your normal number of visitors.
စီးမင်းကတော့အရင်ပုံမှန်အချင်းကပြရတဲ့ကိုလာလေသူတွေရဲ့25ရာခိုင်နှုန်းပဲလက်ခံရမယ်ဆိုတာပါဥပမာအရင်ကတစ်ရက်ကိုလူ3000လောက်လာကြည့်ကြရင်အခုတော့အဲ့ဒီဥယျာဉ်ရဲ့25ရာခိုင်နှုန်းလူ9500ပဲလက်ခံပါတော့မယ်လို့ Daniel Weiss ကပြောပါတယ် ရွေးအောင်မြို့မဟင်တန်အရမ်းမှာရှိတဲ့ဒီပြရိုက်ကို The Met ပြရိုက်လို့လည်းခေါ်ကြပြီးတော့နှစ်စဉ်လူသန်းနဲ့ချီလာရောက်ကြည့်ရှုလေးရှိပါတယ်။ဒါပေမဲ့လည်းကိုဗစ်ကရောဂါကြောင့်နယူးယောက်မှာရှိတဲ့ကမ္ဘာအဆင့်မီယဉ်ကျေးမှုလက်ရာတွေပြတာတဲ့ဒီပြရိုက်တွေအဖွဲ့အစည်းတွေအနေနဲ့အားလုံးပိတ်ထားပြီးတော့အခုခါမှာဧည့်သည်တွေပုံမှန်ပြန်လာဖို့မျိုးအုပ်ချုပ်ရေးအဖွဲ့ကမျှော်လင့်နေရပါမျိုးကန်တူဖြစ်တဲ့ Heather Beck ကအခုလိုပြောပါတယ
် I'm so excited I have missed seeing art in real life
The game was so much more than ဒီအမှုပညာလက်ရာတွေလက်ကြည့်ရတဲ့အရာတွေကိုလွှမ်းမိပါတယ် online ကနေကြည့်လို့ရပါမယ်လေကိုယ်တိုင်လာကြည့်ရတဲ့အရာတာနဲ့တော့ဘလုံးမကိုမရှင်းနိုင်ပါဘူးလို့ဆိုပါတယ်ပြရိုက်တွေအခုလိုပြန်ဖွင့်ပေမယ့်လေယောဂကူးဆက်မှုထိန်းချုပ်ဖို့အတွက်တာဝန်ရှိသူတွေကသတိကြီးကြီးနဲ့ဆောင်ရွက်နေပါတယ်ပြရိုက်လာသူတွေအနေနဲ့ကိုလာမဲ့အချိန်အတွက်ကြိုးပြီးတော့ appointment ယူဖို့လိုသလိုလာကြည့်ကြတဲ့အခါမှာလည်းနှာခေါင်းကြီးတွေတက်ရပါတယ်ဒါအပြင်ပြရိုက်မှာကိုင်းကြီးအဲ့လိုရတဲ့ဌာနနဲ့အစားအသောက်ရောင်းတဲ့ဌာနတွေလည်းပိတ်ထားပါတယ်မြို့ကန်တူဖြစ်တဲ့ KC Hatfield က
I really feel like the city has is really coming alive.
ညမှာပြန်စီကားလာပါပြီ။ဒီနေရာတွေကိုပြန်လာလေလို့ရတာကြောင့်လည်းတကယ်ကိုစိတ်ချမ်းသာပါတယ်။ The Met ပြရိုက်မှာကြီးစရာတွေဆုံးပါတယ်လို့ဆိုရတယ်။ဒီပြရိုက်ကိုနယူးယောက်မှာကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားခြင်းမတ်လလလောက်ကစတင်ပိတ်ခဲ့တာပါ။အခုချိန်မှာတော့နယူးယောက်မြို့ရင်းကပြရိုက်ပေါင်25ခုလောက်ဟာရှေ့ဘလူးပုံစံနဲ့ရှောက်လန်းကြမယ်ဆိုတာနဲ့ပတ်သက်ပြီးတော့သတင်းချက်လက်တွေဖလှယ်ကြသလိုလာလွယ်ကြသူတွေအနေကင်းရေးအတွက်စီမင်းစီကံတင်းတင်းကျပ်ကျပ်ချမှတ်ဆောင်ရွက်နေကြပါတယ်ခင်ဗျာ။ယူရိုမျိုးမှာလာမယ့်စက်တင်ဘာ21ရက်နေ့ကျရင်အခြေခံပညာကျောင်းတွေပြန်ဖွင့်ဖို့ကြေညာထားပါတယ်။အခုအခါမှာတော့တချို့ကျောင်းတွေနဲ့မိဘတွေကကလေးတွေကိုစာသင်ခန်းပြင်ပလေဝင်လေထွက်ကောင်းတဲ့နေရာမှာစာသင်ကြတဲ့ပုံစံကိုချိန်နဲ့တတ်ကြပြီးပိုအနေကင်းတယ်လို့လည်းဆိုပါတယ်။ချောင်းဆမ်မမရီစီယော်နီယာကအခုလိုပြောပါရယ
် It's an outdoor classroom showing how during this trying time of COVID and having
ဒီကိုဗစ်ကရောဂါကာလမှာအပြင်ထွက်ပြီးတော့စာသင်ကြတာပါကျောင်းဖွင့်လို့ကလေးတွေကျောင်းပြန်လာတဲ့ကြတော့စာသင်ခန်းအပြင်ထွက်ပြီးတော့ကျင်းပါတယ်အထူးသဖြင့်တော့မူဂျိုကလေးတွေအတွက်ပါရဲတွေရဲ့အကူအညီနဲ့လမ်းတွေကိုပိတ်လိုက်ပါတယ်ဒီပုံစံအတိုင်းမိဘတွေနဲ့အတူမူဂျုံနဲ့သူငယ်တန်းကလေးတွေကိုအချိန်ပိုဆော့ပြီးတော့လက်ခံနိုင်ဖို့မျှော်လင့်ပါတယ်လို့ပြောသွားတာပါ Brooklyn အရက်က PS 15ကျောင်းမှာဒီစာသင်ခန်းပုံစံကိုပြည့်စက်တင်ကြပူလာနေပါတယ်မိဘတူဖြစ်တဲ့ Debbie Reserve တို့က
I think it's a good idea yeah I
think it's ဒီစီစဉ်ကောင်းတယ်လို့ထင်ပါတယ်ကလေးတွေအတွက်လည်းအကောင်းဆုံးနေရာပါဒီလိုသာပုံမှန်လုပ်နိုင်ပြီဆိုရင်တော့တကယ်ကိုကြိုက်ပါတယ်လို့ဆိုပါတယ်အခုလိုစာသင်ကြားပုံကိုမျိုးအုပ်ချုပ်ရေးအဖွဲ့ဝင်တွေသိပြီးတော့ဒီလိုပုံစံနဲ့သင်ကြားမှုကိုလက်ခံအားပေးဖို့လဲမိဘတွေနဲ့ဆရာဆရာမတွေကလူလာနေတာပါရှစ်တန်းကျောင်းသူ Lynn Rosario က
I think it's a good idea and it's a lot safer than being inside because inside the same area
အထဲမှာလည်းဆိုင်တော့အပြင်မှာပူကောင်းတယ်လို့ထင်ပါတယ်စာသင်ခန်းထဲမှာဆိုရင်ဒီလီကိုပဲပြန်ရှူနေရတာဖြစ်ပြီးတော့အပြင်မှာဆိုရင်တော့လေကောင်းလေတန့်ရနိုင်ပါတယ်ဒါပေမဲ့တယောက်နဲ့တယောက်တူချင်မှတော့တူမှာပါတချို့ကျောင်းသားတွေအတွက်အပြင်ဘက်မှာစာသင်ရတာပိုကောင်းနိုင်တယ်လို့တချို့တွေအတွက်လည်းစာသင်ခန်းထဲမှာနေရတာပိုကောင်းနိုင်တယ်လို့ဆိုပါရယ်ဒါပေမဲ့လည်းမကြခင်လအနေငယ်အတွင်းမှာပဲစောင်းရသည်ကိုရောက်မှဖြစ်တာကြောင့်ဒီစာသင်ကြားနည်းနဲ့ဘယ်လောက်ကြာကြာဆက်သွားနိုင်မလဲဆိုတာကိုလည်းစဉ်းစားဖို့လိုကြောင်းတချို့ကထောက်ပြကြပါရယ်ခင်ဗျာCOVID-19 ကရောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွေ့အဲ့လိုသွားတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုယ်ခံအားကောင်းတဲ့သူတွေတော့မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လှုပ်လှုပ်ကြိုင်နေကြတာမှတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအိမ်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတူဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေချင်ပါဘူးအခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နိုင်ရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
You had Bluetooth, high-speed internet, wireless devices.
Bluetooth, မြန်မာ့internet, Wi-Fi, လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းနဲ့ပြင်ထားတဲ့အရင် battery, မီးစက်, တယ်လီဖုန်းဆက်သွယ်ရေးစနစ်စတဲ့အဆင့်မြင့်ဤပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်ဒီကာယောဂကာလမှာဆရာဝန်တွေအများစုဟာသူတို့ရဲ့လူနာတွေနဲ့ဆက်သွယ်ဖို့အွန်လိုင်းဤပညာကိုပို့ပြီးတော့အသုံးချလာကြပါတယ်မတွေ့မဖြစ်စမ်းသပ်ရမယ့်လူနာတွေကိုတော့စေကန်းလာခွင့်ပြုပေမဲ့အများစုကတော့အင်တာနက်ဗီဒီယိုကနေတဆင့်ကုသပေးနေပါတယ်တကယ်ကတော့ online telephone ကနေတဆင့်ကုသပေးတဲ့စနစ်ဟာ1950လောက်ကတည်းကစတင်ခဲ့တာပါ William Mary က
I didn't know it was possible to be like this at all.
တလုံးမျိုးအိမ်မှာနေပြီးတော့ကုသမှုရယူရတာမျိုးရှိတယ်ဆိုတာကိုမသိခဲ့ပါဘူး။စေုံသွားရတာထက်စာရင်အခုကအဆင်ပြေပါတယ်လို့ဆိုပါတယ်။အိမ်မှာနေရတဲ့အတွက်စိတ်ပိုလွတ်လပ်ပြီးတော့ယောဂလည်းပိုသက်သာတယ်ထင်ရတယ်လို့သူကပြောပါတယ်။အခုခါမှာတော့ကျမကြီးအာမခံတွေကလည်းအိမ်နံရရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျယ်ကျယ်ပြည့်ပြည့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျ။
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံလေကြောင်းရဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေဟာမြေကမ္ဘာလေ့လာရေးဂျိုးရုလွတ်တံဖို့လုပ်နေပါပြီ။ဒီစီမံကိန်းနဲ့ပတ်သက်ပြီးအပြည့်အစုံသိရဖို့သမော့ခတ်ချုပ်ဒေါက်တာချီတန်ကိုနေ့မြန်ပြီးသင်ပြပေးပါပါ။
ကဘာမီလေးလာရေးပေါ့နော်တပ် observation satellite ပါဒီ satellite မှာမှကျွန်တော်ကဟို micro satellite အမျိုးသားပေါ့နော်ကီလိုဂရမ်90ရှိတဲ့ micro satellite ကိုကျွန်တော်တို့ဒီနိုင်ငံတကာအာကာသစခန်းကနေပြီးကျွန်တော်တို့လွတ်တင်ဖို့ရှိပါတယ
်ဒီမြေကဘာလေးလာရေးဂျိုးရုဟာမြန်မာနိုင်ငံကကိုပိုင်ဂျိုးရုလွတ်တင်ဖို့စူးစမ်းနေတဲ့တတိယအဆင့်ဖြစ်ပါတယ်2016မေလထဲမှာ Intelsat ကုမ္ပဏီရဲ့ဆက်သွယ်ရေး channel ကိုငှားသုံးတဲ့မြန်မာဆက်ပွင့်နဲ့ပထမအဆင့်ကိုစတင်ရပြီး2019နိုဝင်ဘာလထဲမှာ Intelsat ကုမ္ပဏီနဲ့ပဲနောက် channel တစ်ခုကို15နှစ်တာငှားသုံးတယ်မြန်မာဆက်တူးကတော့ဒုတိယအဆင့်ဖြစ်ပါတယ
်ဟိုဆက်သွယ်ရေးကဏ္ဍအနေနဲ့ကျွန်တော်တို့ဒီ Intelsat နဲ့ပေါ့နော်မြန်မာဆက် 1 ဆိုပြီးလဲလွတ်ခဲ့ပါတယ်အဲ့ဒါတော့ကျွန်တော်တို့ကကွန်ဒိုဆက်မျိုးစားပေါ့နော်ပုံမှန်ရှိတဲ့ transporter ကိုကျွန်တော်တို့ဒီဝယ်ပြီးဆိုဟိုဒီမှာဒီဆက်သွယ်ရေးကဏ္ဍနော်နောက်က internet အသုံးပြုမှုတွေကျုပ်တန်ထုတ်လွှင့်မှုတွေတက်နောက်တစ်ခါကျတော့ကျွန်တော်တို့ကဟို joint satellite ပေါ့နော်ဆိုတော့ Intelsat နဲ့ကျွန်တော်တို့မြန်မာဘက်နဲ့တဝက်စီကြာခံပြီးဆိုတော့ဒီပါတဲ့ transporter နဲ့ကျွန်တော်တို့ကတဝက်စီပေါ့နော်အဲ့လိုနဲ့လွှတ်ခဲ့တဲ့ဟာရှိပါတယ်ဒါတွေကဆိုတော့ဆက်တိုက်ရေးကဏ္ဍအတွက်အများကြီးထောက်ကူပြုတယ်ပေါ့နောက်တစ်ခါဒီ internet အသုံးပြုမှုတွေ broadcasting တွေအတွက်ပေါ့နော်ဟိုထောက်ကူပြုတယ်သို့တော့ကျွန်တော်တို့ဒီမှာ sector တွေအများကြီး site တွေ့ရေးမွေးမြူရေးတက်တော့ရေလုံငန်းတက္ကသိုလ်ဘဝဘေးအနေနဲ့စသဖြင့်ဒီဟာတွေအတွက်လည်းကျွန်တော်တို့ဟိုဂျိုရုလွတ်ဖို့ရလို့တယ်အဲ့ဒီအတွက်ကကျွန်တော်ခုပြောတဲ့ကဘာမီလိလရေးဂျိုရုကနေကျွန်တော်တို့ကဟို satellite image တွေကိုပေးတယ်ပေါ့နော်ပေးတဲ့ satellite image တွေပေါ်မှာကျွန်တော်တို့ကဒီနည်းပညာနဲ့ပြန်ပြီးဆိုသုံးနိုင်တဲ့ခန္ဓာအတော်များများဟိုဒီဆိုရတဲ့ကဘာမီလိလရေးဂျိုရုကနေပံ့ပိုးပေးနိုင်တယ်ပေါ့
ဘယ်လိုပံ့ပိုးပေးနိုင်လဲပါလဲ
သွားမပေးရလေဆိုကျွန်တော်တို့ကသွားဆိုကျွန်တော်ရေးကြည့်ရဲ့ပြည့်ဆိုရေး area ဆို flat ဒီ monitoring လုပ်လို့ရတယ်အဲ့ flight ကနေမှကျွန်တော်ကဘယ်လောက်ထိအောင် damage ဖြစ်နိုင်လဲဆိုတော့ရေးလို့ရတယ်ဘယ်လိုစီမံခန့်ခွဲကြရမလဲပေါ့နော် disaster management နောက်ကဒီခုလွတ်နေတာကဆိုတော့ weather အတွက်လည်း focusing လုပ်လို့ရတယ်ဆိုတော့ဒီဆိုတော့ thunderstorm တခုကဘယ်လိုသွားနေတယ်ဘယ်လောက်နှုန်းနဲ့တိုက်နေတယ်ဆိုတော့ဒီမိုးလေဝသဒီခံမှန်းတွက်ချက်မှုကိုလည်းပိုပြီး accuracy ကောင်းအောင်လုပ်ပေးနိုင်တယ်ပေါ့နော်စိုက်ပျိုးရေးဆိုစိုက်ပျိုးရေးဒီcrop monitoring ပေါ့နော်ဒီကဘက်တီးနန်လေးရဲ့အခြေအနေတွေပိုးကျနေသလားဘာလို့လဲဒီသူတို့ရဲ့အတင်ဖြစ်တုံးတို့အတွက်မျိုးသားတွေလိုလားဒါတွေကကျွန်တော်က satellite image ရှိရတဲ့အားအနေပြီးဆိုကျွန်တော်တို့ color index တွေနဲ့ကျွန်တော်ကပြန်ခွဲပြီးဆိုသူတဘွားဥပမာသူဘွားဆိုကျွန်တော်ကဟိုပိုးမွားတွေကြားတယ်ဂျိုင်းကောင်တွေကြားတယ်ဒါဆိုလို့ချင်းလဲကျွန်တော်တို့ကဒီ satellite image ရိုက်လိုက်တယ်ရိုက်ပြီးဆိုအဲ့ပေါ်နေမှာဘယ်နေရာရောက်ဖြစ်ပိုးကျနေလဲဆိုတာကျွန်တော်ကအကုန်ဟိုအတိအကျဒီဟာပြန်ပြီးဆိုတွက်ထုတ်ယူလို့ရတယ်ပေါ့နော်ကျွန်တော်ဒီ satellite image ကအခု GIS ပေါ့နော်ဒီနည်းပညာနဲ့ဆိုအခုစာပေတွေကျွန်တော်ဒီဆောက်လုပ်ရေးဝန်ကြီးဌာနတို့ကနေသုံးတယ် land use တွေနောက်ကကျွန်တော်တို့တစ်တောင်းတွေရဲ့အနေအထားတွေပေါ့နော်ဆိုတော့ဒီ deforestation တွေဘယ်လိုဖြစ်နေလဲဆိုတော့ဟိုတစ်တောင်းတွေပြုံးနေမှုဘယ်လိုရှိတယ်ဘယ်နေရာမှာဘယ်လိုကာဘာပြောင်းပြန်လုပ်လို့ရမလဲဆိုတဲ့ဟာတွေဟို land use နဲ့ပတ်သက်တာတွေနောက်ကကျွန်တော်က urban planning တွေပေါ့နော်အဒီဟာတွေလည်းဒီရလာတဲ့ satellite image ကနေမှာကျွန်တော်တို့ကဟို GIS technology နဲ့ဟိုပေါင်းပြီးဆိုအသုံးချမယ်ဆိုလို့ချင်းရပါတယ်နောက်ဆုံးတော့ကျွန်တော်က national planning ပေါ့နော်န National Planning လုပ်တဲ့အချိန်ကြည့်အောင်ကိုပဲကျွန်တော်တို့ကဒီဆိုပြီးတော့ satellite image တွေကအများကြီးထောက်ကူပေးနိုင်ပါတယ်ဗျာ။ဟုတ
်အခုကဘာမြေလေးလာရေဂျိုလူ EOS စီမံကိန်းမှာလှက်တယ်မဲ့ဂျိုလူတွေနဲ့ပတ်သက်ပြီးဘယ်လိုစီစဉ်ထားပါသလဲ
။ဒီစီမံကိန်းမှာဂျိုလူနှလုံးလွတ်မှာပေါ့နော်။အခုပထမတစ်လုံးကအခုလာမဲ့2021 February မှာကျွန်တော်တင်ပါပါ။တင်တာကကျွန်တော်ကဘာမြေအထက်ကီလိုမီတာ400-600ကျားထဲမှာရှိမှာပေါ့နော်။ဒုတိယအထက်မဲ့လုံးကတော့ကျွန်တော်ကီလိုမီတာ600ဖြစ်ပါတယ်ဟုတ်ဆက်တလိုက်မှာလည်းသူတက်တန်းနဲ့သူရှိတယ်ဗျာ
ဟုတ်က
ဲ့တော့ကျွန်တော်ကဒါဆိုနှစ်နှစ်ခွဲ3နှစ်အဲ့လောက်ပတ်ဝန်းကျင်မှာသုံးလို့ရတယ်ပေါ့ဟိုကကျွန်တော်ကဆက်သွယ်ရေးချုပ်လို့ဆိုရင်သူ့ရဲ့တက်တန်းက15နှစ်တခါလဲတက်မှတ်ပြီလားတက်မှတ်ပြီလားဆိုတာသူ့ရဲ့ပို့သွားလို့ရှိရင်လည်းနည်းနည်းပဲအများကြီးမပိုဘူးပေါ့နော်။ဘာလို့ဆိုသူ့မှာဂျိုရုကိုထိန်းချောင်းတဲ့ပို့အတွက်လိုတဲ့ဖြူရည်တွေရှိတယ်။အဲ့ဒါစတလိုက်နဲ့အတူတခါတည်းတွက်ချက်ပြီးသူထဲလိုက်။အဲ့ဖြူရည်ကုန်တဲ့အချိန်မှာဂျိုရုကြီးကတော့ပြတ်တော့မကြဘူး။ဒါပေမဲ့ကိုယ်နိုင်ငံပေါ်မှာဖြတ်မသွားတော့ဘူး။အဲ့တော့သူက useless ဖြစ်တော့မှာပေါ့နော်။အဲ့ဒါပေါ်မူတည်ပြီးကျွန်တော်က design line ဆိုပြီးစ design လုပ်ကြတယ်။အဲ့ဒါကိုကျိုးတွဲရပါတယ်။ဆိုတော့ကျွန်တော်ကဒီနှလုံးဆိုတဲ့ဟာမှာပထမတစ်လုံးတက်တန်းကုန်ကန်ဒီမှာနောက်တစ်လုံးကျွန်တော်တို့ပြုတ်ပွဲရပေါ့။အဲ့တော့အခုလက်ရှိပထမတစ်လုံးမှာတော့ကျွန်တော်တို့ဒီအေးကိုရှိပြီးသားဒီဒီဇိုင်းလေးတွေကကိုယ့်နိုင်ငံရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ဂျိုလူအမျိုးသားကိုကျွန်တော်တို့ပထမအလှုပ်မှာပေါ့နော်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီထဲမှာကျွန်တော်တို့ရဲ့ requirement တွေအကုန်လုံးကိုက်တဲ့ဟာဖြစ်ချင်မှပြုံးမယ်။အဲ့မှာကျွန်တော်တို့ဒီကြားထဲမှာသူ့ကိုသုံးမယ်သုံးနေရတဲ့မှာကျွန်တော်တို့ရဲ့ demand တွေကဘာလို့လဲဆိုတော့စာပေတွေကျွန်တော်ယူပြီးနောက်ဒုတိယတစ်လုံးကျတော့ကိုယ်တိုင်အချိန်မှာဒီဇိုင်းလုပ်နိုင်ပြီပေါ့။အလုံးနိုင်ငံရဲ့ကုနိုင်ငံရဲ့လိုအပ်ချက်နဲ့ပိုးပြီးကိုက်ညီတဲ့ဒီဇိုင်းတို့မှာပါသုံးမဲ့ function တွေကတော့ကဘာမီလေးလာရေးပါပဲခင်ဗျာဟုတ
်ဆရာတို့တကယ်ရန်ဆက်တင်တာဘယ်နေ့ပါလဲဆရာ
2021 February ပါရဲ့အတိအကျတော့ဒါတော့ကျွန်တော်တို့လောင်ချပေါ့အခုကျွန်တော်တင်တာတော့ NASA ဘက်ကနေတင်ပါ NASA ကနေတင်ပေးမှာပဲသူ American Space Agency လေခုလက်ရှိတော့သူက February လို့ပေးထားတာရှိရပေါ့ရဲ့အတိအကျတော့ကျွန်တော်တို့ပထမဒီမှာ set 2ဆိုကျွန်တော်လွတ်မဲ့ target date တဲ့ဆိုလောက်လောက်ကိုပဲကျွန်တော်နောက်ရောက်သွားတာရှိတာဟိုလွတ်မဲ့အချိန်မှာရှိမဲ့ weather ဘာညာဒီအားလေးလည်းရှိတာပေါ့ရက်ကတော့အတိအကျကြီးသူတို့ပြောနေဘူးသို့တော့ February ထဲမှာကျွန်တော်တင်တယ်တင်တယ်ဆိုတော့အဲ့ဒီ February လမှာ NASA ကဒုံးမြန်ကကျွန်တော်နိုင်ငံတကာအာကာသစခန်းကိုသွားဖို့ရှိပါတယ်ဒီဆော့ပေါ့ကုန်နေဂျိုလူတွေတဲသွားပြီးတော့အာကာသစခန်းကိုပို့တယ်အာကာသစခန်းကနေမှာကျွန်တော်ကဒီဂျိုပတ်လန်လေးကို match လာတဲ့မှာပြန်ပြီးထည့်ပြီးမထည့်ဘူးကျွန်တော်နိုင်ငံပေါ်နေပတ်မယ်ပေါ့နော
်ဟုတ်ကဲ့ပါဆရာဆရာတော့ဒီလို account တွေဖော်နေအောင်ဆရာတို့ဘယ်နိုင်ငံတွေနဲ့ချိတ်ဆက်ပြီးဆောင်ရွက်လဲပြောပြပေးပါဆရာ
အခုလက်ရှိဒီစီမံကိန်းကတော့ဒီဂျပန်နိုင်ငံဟိုကိုရိုတက္ကသိုလ်နဲ့ပူးပေါင်းဆောင်ရွက်မှာပါ။ဒါပြည်တော်စုအစိုးရအဖွဲ့ကလည်းဒါမနစ်ကနှုတ်ဟိုစက်တင်ဘာ9ရက်လေးကကက်ဘိနက်အစည်းအဝေးမှာပဲသဘောတူဖွင့်ပြတဲ့ဟာတက္ကသိုလ်ချင်းပူးပေါင်းဆောင်ရွက်တယ်ဆိုတော့ဒါကတော့နိုင်ငံတော်ဘတ်ဂျက်ကကြာခံတဲ့စီမံကိန်းပါလေစီမံကိန်းရ
။ဒီကြောင့်လည်းအာကာသတင်ပြတက္ကသိုလ်ပါမုခချုပ်ဒေါက်တာကြည်တွင်းရဲ့ပြောကြားခြင်းလည်းပဲဒီတင်ပတ်အတွက်တိတ်ပန်တဲ့ညစ်တင်ရကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်။အခုဆက်လက်ပြီးတော့တင်အချင်းချုပ်ကိုကြေညာပေးပါမယ်။ American ခေတ်သစ်သမိုင်းတစ်လျှောက်ခက်ခဲဆုံးလို့ဆိုရဲလာမယ့်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့ပို့ပြီးတော့ဆစ်ရှုပ်ထွေးစေမယ့်အကြောင်းအရာတွေကိုသမ္မတ Donald Trump ကပြောဆိုလာပါတယ်။စာရိုက်ကနေမဲပေးတဲ့စနစ်အလုတ်ဖြစ်မဖြစ်စမ်းသပ်ကြည့်တဲ့အနေနဲ့သူ့ကိုထောက်ခံသူတွေနှစ်ကြိမ်မဲပေးကြပါလို့ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတခါပြန်ရှင်းလင်းဖို့သမ္မတ Trump ကြိုးစားနေပါတယ်။စာရိုက်ကနေပေးကြမဲ့မဲတွေကနေမဲမတမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတ Trump ကတက်တီအထောက်အထားရှိပဲအကြိမ်ကြိမ်ဆွဆွဲပြောဆိုထားပြီးစာရိုက်ကမဲတွေတကယ်ပဲရေတွက်ခံရသလားဆိုတာသိချဖို့မဲယုံတွေကိုလည်းတွားပြီးတော့မဲပေးကြဖို့ North Carolina ပြည်နယ် WECT ရုပ်သံနဲ့ပေါ်ရုံနဲ့တွေ့ဆုံမိမျက်ခါမှာသမ္မတ Trump ကပြောဆိုခဲ့တာပါ။Pennsylvania ပြည်နယ် Electro မြို့မှာတော့သူ့စကားတွေကိုပြန်ပြီးတော့ရှင်းလင်းဖို့သမ္မတ Trump ကြိုးစားလာပုံရပါတယ်။သူ့ကိုထောက်ခံသူတွေအနေနဲ့စားလိုက်ကနေပို့လိုက်တဲ့ Mary ပါမပါဆိုတာမဲယုံမှာတွားပြီးစစ်ဆေးပြီးတော့ Mary ပါတယ်ဆိုရင်တော့နောက်တစ်ကြိမ်မဲပေးစရာမလိုပါဘူးဆိုပြီးပြောဆိုခဲ့တာပါ။ Greece နဲ့ Turkey နိုင်ငံကြားရေပြင်ပိုင်းနဲ့အရင်ပွားနေတဲ့မြေထဲပင်လယ်ဒေသအရှေ့ဘက်ပိုင်းမှာ Turkey ကစီရေလေ့ကျင့်မှုတွေအကြီးအကျယ်လုပ်နေတဲ့အတွက်မတော်တဆထိတိုက်သွင်းမှုတွေဖြစ်မလာအောင်နိုင်ငံတွေ့ဆုံဆွေးနွေးဖို့တဘောတူလိုက်ပါပြီ။မြောက်အတလတ်တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံသားဒီကိစ္စကိုတန်တမာရင်းနှီးနဲ့ဖြေရှင်းဖို့ကြိုးစားတာမှလည်းအောင်မြင်မှုမရတာကြောင့်ဆိုရင်မှုတွေတိုးလာချိန်မှာပဲနေတိုအတွင်းရေးမှူးချုပ် Jens Stoltenberg ရဲ့ကြာဝင်ဆောင်မှုနဲ့နိုင်ငံဆွေးနွေးဖို့ဖြစ်လာတာပါ။အင်္ဂါနေ့မှာစတင်လိုက်တဲ့နံပါတ်ကြားစီရေးလက်ချက်မှုကိုတုံ့ပြန်တဲ့အနေနဲ့ Greece နိုင်ငံကလည်း Turkey နဲ့ဆက်အနေက Castel Orizo မြို့ကိုစစ်တပ်ဖွဲ့တွေဆီလုခဲ့ပါတယ်။ဒီလိုရက်ကပုံမှန်စီရေးလက်ချက်မှုသာဖြစ်တယ်လို့ Greece တို့ကပြောပေမဲ့ Turkey ကတော့ရန်စတဲ့လိုရက်အဖြစ်ရှုမြင်နေပါတယ်။
မြေထဲပင်လယ်ဒေသမှာသဘာဝတံငွေတွေအများအပြားတွေ့ရှိခဲ့ရကြောင်းဆယ်စုနှစ်တွေနဲ့ချီနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအခြေအတင်ဖြစ်နေတဲ့ Greece နဲ့ Turkey နဲ့နိုင်ငံကြားတင်းမာမှုတွေပိုတိုးလာတာလည်းဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ပသရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကြားမှာရှင်လာပါစေရှင်။ကျေးဇူးနှလုံးပါ။
This program has come to you from the Voice of America, Washington.